Welcome to the Voice of America in Burmese.
ဘေးရန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2022ခုနှစ်အောက်တိုဘာ29ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဝင်းမင်ပါမက်စီမီယမ်မွန်နဲ့တူဒီနေ့ထိတဲ့ရသတင်းတွေကိုကြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့သိမ့်ပိုက်ခံဒေတာကကျန်းမာရေးအဆောက်အုံတွေကိုရုရှားဖျက်ဆီးပစ်နေတယ်လို့ယူကရိန်းသမ္မတကပြောလိုက်ပါတယ် NLD ဆိုရလက်ထက်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းပြန်လွတ်လာပါပြီအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌခင်ဗျအိမ်တဲကိုဝင်တိုက်ခိုက်ခံရတာကိုအမေရိကန်သမ္မတကရှုံချလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါခရဏရေ
ဟုတ်ကဲ့ပါဒီလိုနောက်ဆုံးရသတင်းတွေပြီးတဲ့နောက်မြန်မာနိုင်ငံတဝမ်းကလူခွေးခြေနေကိုတင်ဆက်ပေးနေတဲ့ဒုအသံအစည်းအဝေးမှာဆိုရင်တော့
ဝန်ကြီးကတော့ကျောင်းကျန်းသွားရအရေးဒီမှာကျောင်းလည်းမပြောရတယောက်ကခုနကတယောက်ရှိတော့ရောက်ကိုတော့ဝင်အချင်းအရွယ်ကလေးစစ်ပူတော့မလုံချော်ကြောက်တယ်လေဒီမျိုးဆုံးမပြောပြနေလေ
ချမ်းပြည်မြောက်ပိုင်းကစစ်ဘေးရှောင်တူပြောသွားတဲ့သူတို့ရဲ့အခက်အခဲအခြေအနေကိုနားဆင်ကြရတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုတော့အပတ်စဉ်ဒုသန်စီစဉ်မှာမကြာခင်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒါပြင်ဥတ္တမောင်သားရဲ့ဒီမိုကရေစီလူခွင့်ရနဲ့ခေတ္တကဘာအစည်းအဝေးတပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားတပ်တွေသိမ်းထားတဲ့ဒေသတွေကကျန်းမာရေးအဆောက်အုံတွေဖျက်ဆီးခံရတယ်လို့ယူကရိန်းသမ္မတကပြောလိုက်ပါတယ်။သမ္မတဗိုလ်လံဒီမာဇယ်လန်စကီကရုရှားကျူးကျော်သူတွေဟာသိမ်းပိုက်ထားတဲ့ယူကရိန်းတောင်ပိုင်းခါဆန်ဒေသကဆေးရုံတွေကိုပိတ်သိမ်းနေပြီးဆေးကိရိယာတွေနဲ့ရေပေါ်ကားတွေနောက်ရှိတာတွေအကုန်ပါပယ်ထုတ်နေတယ်လို့မင်းကပြောလိုက်ပါတယ်။ယူကရိန်းအနေနဲ့ဒီသိမ်းပိုက်ခံဒေသတွေကိုပြန်သိမ်းပိုက်နိုင်ဖို့ပြင်ဆင်နေချိန်ရုရှားဘက်ကလည်းဒီဒေသမျိုးကြီးတွေကလူတွေကိုရှေ့ပြောင်းခိုင်းနေပြီးလူနာတွေကိုပါအခုရွှေ့ထုတ်နေချိန်မှာသမ္မတဇယ်လန်စကီကဆရာဝန်တွေကိုလည်းအတင်းဖိအားပေးရွှေ့ခိုင်းနေတယ်လို့ဆက်ပြောခဲ့ပါတယ်။ယူကရိန်းမှာအရင်တခြားနိုင်ငံအများစုလိုဘဝအာမခံချက်အပြည့်နဲ့လူမှုဝန်ဆောင်မှုကောင်းခဲ့တဲ့ဒေသတွေကလူသားဆိုင်ရာတိုးတက်ဖြစ်ထွန်းမှုအခြေခံအဆောက်အုံတွေကိုအခုတော့ရုရှားကချက်ချင်းဖျက်ဆီးပစ်နေပြီလို့လည်းသမ္မတဇယ်လန်စကီကနေ့စဉ်မေးခွန်းပြောရမှာပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါသေးတယ်။ဒါအပြင်ဒီခါဆန်ဒေတာကိုရုရှားကတီးသန့်ကင်းလွတ်နေမျိုးဖြစ်သွားအောင်ဆက်လုပ်နေတာကိုကမ္ဘာကြီးအနေနဲ့လက်ပိုက်ဆက်ကြည့်နေလို့မရတော့ဘူးတုံ့ပြန်အရေးယူပေးဖို့လိုအပ်နေပြီလို့ပါသမ္မတဇယ်လန်စကီကအလေးနဲ့တောင်းဆိုခဲ့ပါတယ်ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနရဲ့ထောက်လိုင်းသတင်းအချက်အလက်တွေနဲ့အချိန်တပြေးညီထုတ်နေရမှာလဲရုရှားကခန့်ထားတဲ့ဒီခါဆန်ဒေတာအုပ်ချုပ်ရေးမှုကဒီခါဆန်မြို့တော်ကနေလူပေါင်း 9,000 ကျော်စွန့်ခွာသွားခဲ့ပြီလို့ပြောရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ကမ္ဘာတဝမ်းမှာစားရည်ရိတ်ခါပြတ်လတ်မှုမဖြစ်အောင်လို့ယူကရိန်းနိုင်ငံကကောက်နှံတွေကိုရုရှားနဲ့သဘောတူထားတဲ့နိုဝင်ဘာလလယ်ကျော်သွားပြီးနောက်ပိုင်းမှာဆက်လက်တင်ကွပ်ပြုဝင်ပြုဖို့အတွက်ကုလသမဂ္ဂကတိုက်တွန်းနေပါတယ်။ပင်လယ်နယ်ထဲမှာရှိတဲ့ယူကရိန်းစိတ်ကမ်းတွေကနေယူကရိန်းကောက်နှံတွေတင်ပို့နိုင်အောင်လို့ကုလသမဂ္ဂတူရကီနိုင်ငံတို့ကယူကရိန်းနဲ့ရုရှားနိုင်ငံကြားမှာဝင်ရောက်ညှိနှိုင်းပေးခဲ့ကြတာဖြစ်ပါတယ်။ယူကရိန်းကောက်နှံတွေကိုတင်မောတွေနဲ့တည်ဆောက်ွင့်ပြုဖို့ဇူလိုင်လ22ရက်နေ့ကသဘောတူညီမှုရရှိထားတဲ့သဘောတူညီချက်ကိုရုရှားဘက်ကအပြည့်အဝအကောင့်ထဲပို့ဖို့လဲကုလသမဂ္ဂအတွေ့အမှုချုပ်ပြောခွင့်ရကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ပင်လယ်နက်ကိုဖြတ်ပြီးတော့ယူကရိန်းကကောက်နှံတွေနဲ့ဓာတ်မြေဩဇာတွေတင်ပို့မှုကိုရပ်ပေါင်း120အတွင်းမှာခွင့်ပြုဖို့အတွက်ယူကရိန်းနဲ့ရုရှားနိုင်ငံကြားမှာသဘောတူထားကြတာပါ။ဒါပေမဲ့ယူကရိန်းကုန်တွေတင်ထားတဲ့တင်မော150ကျော်ခီးမဆက်နိုင်ပဲပိတ်ဆို့ခံထားရတယ်လို့ကုလသမဂ္ဂကပြောပါရယ်။ရုရှားဘက်ကတော့သူ့နိုင်ငံထွက်ကုန်တင်ပို့မှုတွေလည်းတောင်းနှင်းနေတယ်လို့သောဒကတက်ပြီးတော့ယူကရိန်းနဲ့ရထားတဲ့သဘောတူညီမှုကိုဝေဖန်နေပါရယ်။ကုလသမဂ္ဂဘက်ကတော့ယူကရိန်းကောက်နှံတွေတင်ပို့နိုင်ရေးသဘောတူညီမှုကိုတစ်နှစ်အထိတက်တန်းထပ်တိုးနိုင်ဖို့အတွက်ကြိုးပမ်းနေပါရယ်။ရုရှားအစိုးရကတော့မူလသဘောတူထားတဲ့အချိန်ထက်ပို့ပြီးတော့သဘောတူညီမဲ့ပုံမရှိပါဘူးရှင်
။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌရဲ့အိမ်တဲအထိလူတစ်ယောက်ဝင်ပြီးခင်မွန်းတယ်ကိုရိုက်နှက်တိုက်ခိုက်ခံခဲ့ရတဲ့ပေါ်အမေရိကန်သမ္မတကပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချလိုက်ပါလေ။တောက်ကြနေမနက်ကလူတစ်ယောက်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ဆန်ဖရန်စစ္စကိုမြို့ကနေအိမ်တဲကိုဝင်ရောက်ပြီးနန်စီဗမာလေးလို့အော်ဟစ်ကအောက်လွှတ်တော်ဥက္ကဋ္ဌကိုလိုက်ရှာဖွေပြီးသူ့ခင်မွန်းကိုတိုက်ခိုက်ခဲ့တာဖြစ်ပါလေ။ American letter, Saugo, when you take a Kansingale, a champion take a care to the sugar, Edilumio, Nancy Bamale, so be like Shaggy Jarawa. A good or two name, that you will shop with Taka Daha, Immutant, so are a Louia Pitello, Tamra, Joe Bidanga, Philadelphia, Muma, Taucha Niga, located, Democrat Party, a mess away to Kuma, Kulu, Georgia, Keva.
Enough is enough is enough. Every person of good conscience needs to clearly and unambiguously.
A Guga, Shinlin Tatar, Lenjambo, Jalababi, Senoru Nangaide, Bebemave, Sisi, a Jam Pamugura, Sajin Jetti, Piame, Lenjama, American Nangadari Nene, Senoru Alone to Shao Lenjabu, Lubare, Lu, Piogaraba, Taka Kangayare, Kamon de Tre, Aluto, Gata Nancy Pelosi Gule. Tamraga, phone is set way, Abizaga, Piogabare, Taikamu Pichima, Aluto, Gutagaro, Kangami, Washington, Muroma, Shinidalu, Lumia Kevale, Jerry Yodwaching, Taka to Deep Pape, Paul Pelosi, to the Tongo, Luke Jarelu, San Francisco, New Jersey, William Scogga, Piobare, Jaya Shiri, Winsway Mapanagan, Deep Pape, Ga, to attend to you be, Paul Pelosi, go to your Kerelu, Jejoga, Piobare, a thesis and a nature, Paul Pelosi.
ဘရာဇီးလ်နိုင်ငံမှာကိုဗစ်ကရောဂါကြောင့်ခုနှစ်သိန်းထက်မနည်းသေဆုံးခဲ့ရတာကိုသမ္မတဟောင်းလူလာကထောက်ပြပြီးတော့သမ္မတဘော်ဆနဲရိုရဲ့ကိုဗစ်ကရောဂါတုံ့ပြန်မှုတွေကိုဝေဖန်ခဲ့ပါတယ်သမ္မတဘော်ဆနဲရိုကလည်းအဂရိလိုက်စားမှုတွေနဲ့သမ္မတဟောင်းလူလာရဲ့အလုပ်သမားပါတီနာမည်ပြတ်ခဲ့တဲ့ကိစ္စကိုအဓိကအယုံဆိုင်ပြီးတော့ပြောသွားခဲ့ပါတယ်တတိယအကြိမ်မြောက်သမ္မတတန်ရအောင
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905ညနေပြီးတော့ထိုးလွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့စနေညသတင်းတွေကိုဆက်ပြောပြနေပါတယ်ထောက်ထံသုံးနှစ်ချခံထားတဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းပြန်လည်လာပါပြီ။နိုင်ငံတော်လျှို့ဝှက်ဥပဒေချုပ်ဖောက်တဲ့မှုနဲ့အခုလိုထောက်ထံချခံထားရပြီးလွတ်ရပြေဖို့တစ်နှစ်ကျော်ကျန်နေသေးပေမဲ့ဘာကြောင့်မနေ့တောက်ကြနေ့အောက်တိုဘာ28ရက်မှာအခုလိုပြန်လွတ်ပေးလိုက်တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဦးမကြီးကင်ဆာရောဂါခံစားနေရတဲ့စီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဟောင်းအသက်84နှစ်ရွယ်ဦးစိုးဝင်းကိုနောက်ဆုံးရမဲသိန်းထောင်ကနေပြန်လွှတ်လာတယ်လို့ဆိုတာကိုနှိစက်သူတွေကအတည်ပြုပြောခဲ့ပါတယ်။ဦးစိုးဝင်းဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးချန်ပီယံရှောင်းတန်နောက် NLD ဆိုရလက်ထက်မှာပဲသူ့ရင်စီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းနောက်စီမံဘဏ္ဍာဒုဝန်ကြီးဦးဆောင်အောင်တို့နဲ့အတူနိုင်ငံတော်လျှို့ဝှက်ချက်အုပ်တွေပုံမှန် 3-1 ကငယ်ကိုချိုးဖောက်တယ်ဆိုပြီးတရားစွဲခံရကပြီးခဲ့တဲ့စက်တင်ဘာလကမှထောင်တန်3နှစ်စီပြစ်ဒဏ်ချခံခဲ့ရတာပါ။အခုဆိုရင်ပြန်လွတ်လာပြီမဲ့သူနဲ့အမှုတွေတခုတည်းကုဏ္ဍကထောင်ချနေသူတွေကတော့ပြန်လွတ်လာခြင်းမရှိသေးပါဘူး။ဦးစိုးဝင်းကိုစစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးပြီးနေပြည်တော်ထောင်မှာချုပ်နှောင်ထားခဲ့ပါတယ်။ဖမ်းဆီးခံရစဉ်ကာလအတွင်းဥမာကြီးကင်ဆာရောဂါကြောင့်နေပြည်တော်ကတင်တထောင်ဆေးရုံမှာအချိန်ချင်းခွဲစိတ်ကုသမှုနဲ့ကင်ဆာဆေးတွေကိုခံယူခဲ့ရပါတယ်။သူ့အမှုစစ်ဆေးစဉ်ကာလမှာပဲကင်ဆာရောဂါကြောင့်အာမခံရခဲ့တဲ့အတွက်အမှုကို အပြင်ကျေကျုပ်ဘဝနဲ့လည်းရင်ဆိုင်ခဲ့ရပါသေးတယ်။ပြစ်ဒဏ်ချခံပြီးတဲ့နောက်မှာတော့သူဟာရမဲသိန်းအချင်းထောင်မှာရွှေပြောင်းအချင်းချခံခဲ့ရတာပါခင်ဗျာ။
ဖိလစ်ပိုင်နိုင်ငံကိုတောက်ကြနေတော့ကဝင်ရောက်တိုက်ခတ်တဲ့အပူပိုင်းမုန်တိုင်းနယ်ဂေးကြောင့်သေဆုံးသူ45ယောက်ထက်မနည်းရှိသွားပါပြီ။မုန်တိုင်းကြောင့်သေဆုံးသူ82ယောက်ဖြစ်တယ်လို့ကပ်ဘေးဆိုင်ရာဌာနကစနေနေ့အစောပိုင်းကပြောခဲ့ပေမဲ့နောက်ပိုင်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာကယ်ဆယ်ရေးလုပ်နေသူတွေရဲ့စီးရင်နဲ့ပြန်တိုက်ပြီးတဲ့နောက်မှာတော့သေဆုံးသူစီးရင်ကိုပြန်လည်ပြင်ဆင်ခဲ့ပါတယ်။တောက်ကြနေတော့ကရေပြင်းတိုက်ခတ်နှုန်းတနအိမ်မှ80နှုန်းနဲ့နိုင်ငံအရှေ့ပိုင်းကိုဝင်ရောက်ခဲ့တဲ့နယ်ဂေးမုန်တိုင်းဟာနေရာကျကျပြန့်ပြန့်ကိုတနအိမ်မှ60လောက်နဲ့ရွေရှာတိုက်ခတ်တာဖြစ်ပါတယ်မုံတိုင်းကြောင့်မိုးကြီးမြေပြုံမှုတွေဖြစ်နေတဲ့နိုင်ငံတောင်ပိုင်းပြည်နယ်တွေစီကိုအရေးပေါ်ကယ်ဆယ်ရေးတွေပို့ပေးဖို့အတွက်သမ္မတဖက်ဒီနန်မာကော့စ်ဂျူနီယာကဒီကနေ့စနေနေ့မှာအမိန့်ပေးပါတယ်မုံတိုင်းအရှင်ကြောင့်မနီလာမြို့တော်နဲ့အနီးတစ်ပိုက်ဒေသတွေမှာဒီနေ့လဲမိုးသီးထန်စွာရွာပြီးတော့လေပြင်းတွေတိုက်နေပါတယ်လူပေါင်းတောင်းတဲ့ချီဟာလဲမုံတိုင်းဘေးလွရာကိုရွှေ့ပြောင်းနေကြရပါတယ်ဒီနှစ်အတွင်းမှာဖိလစ်ပိုင်နိုင်ငံကိုဝင်တိုက်တဲ့မုံတိုင်းတွေထဲမှာနယ်ကေးမုံတိုင်းကြောင့်သေဆုံးသူဟာဒုတိယအများဆုံးဖြစ်နေပါတယ်မုံတိုင်းတပ်အစိုးဆုံးကိုတော့မကင်တာနာအိုပြည်နယ်မှာခံထားရပါတယ်မုံတိုင်းကြောင့်33ယောက်ထက်မနည်းဒဏ်ရာရခဲ့ပြီး18ယောက်လည်းပျောက်ဆုံးနေပါတယ်ရှင
်ကာတာနိုင်ငံမှာတော့ကမ္ဘာဖလားဘောလုံးပွဲမတိုင်ခင်ထောင်ကနန်းတွေချီတဲ့နိုင်ငံသားအခြေခံလုပ်သမားတွေကိုမြို့ထဲအင်အားတွေကနေရှင်းထုတ်နေပါတယ်ကမ္ဘာဖလားပွဲလာချိန်မှာပြည်သက်တွေရောက်လာမယ်မြို့တော်ဒူဟာရဲ့အနီးတစ်ဝိုက်ရပ်ကွက်တွေကအပတ်မဲ့တိုက်ခန်းတွေမှာနေနေတဲ့အာရှနဲ့အာဖရိကကလူသားတွေအများစုပါတဲ့ပြည်ပလူသားတွေကိုကာတာအာဏာပိုင်တွေကပြီးခဲ့တဲ့ရက်ပိုင်းမှာမဖြစ်မနေထွက်သွားအောင်နှင်ထုတ်လိုက်ကြတာပါတရားစင်ညော်ဒီစာအုပ်တွေကို municipal ရရှိတွေရှေ့ပြောင်းပိတ်သိမ်းလိုက်တာလို့လုံသားတွေဟာရတဲ့နေရာမှာတချို့ဆိုအရင်နေတဲ့နားကလက်မတွေပေါ်မှာပဲယာယီတဲထုတ်နေနေရတယ်လို့နှင်ထုတ်ခံရတဲ့လုံသားတွေပြောခဲ့တာကို Reuters သတင်းဌာနကဖော်ပြခဲ့ပါတယ်ဒီလူသားတွေကအများစုကတောင်ရှဒေသဖြစ်ပြီးဘင်္ဂါလီတွေပါကစ္စတန်တွေဖြစ်ကြပါတယ်တော်တော်များကကမ္ဘာဖလားစာအုပ်တွေစောက်လို့ရင်မှာပါဝင်ကူညီခဲ့ကြသူတွေဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်ကျွန်းမှာဒေါ်လာတန်140တန်ဖိုးရှိတဲ့ပမာဏအများဆုံးမက်သက်ဖက်တမင်းစိတ်ကြွယူသွေးဆေးရည်တွေဖတ်မိတယ်လို့တာဝန်ရှိသူတွေကပြောလိုက်ပါတယ်။မက္ကဆီကိုနိုင်ငံကလာတဲ့သင်္ဘောပေါ်မှာအုံးရည်ပလင်းတွေထဲမှာ1.8ဘက်ထရီတန်ချိန်ရှိတဲ့မက်သက်ဖက်တမင်းစိတ်ကြွဆေးရည်တွေကိုဖွက်ပြီးတော့တည်ဆောင်လာတာကိုအကောက်ခွန်အရာရှိတွေစစ်ဆေးတွေ့ခဲ့တာပါ။ဟောင်ကောင်မှာမိတဲ့မူရည်ဆေးတွေထဲမှာစံချိန်တင်အောင်ပမာဏအများဆုံးဖြစ်ပါတယ်။အဲ့ဒီသင်္ဘောကဩစတြေးလျနိုင်ငံကိုဆက်သွားမဲ့သင်္ဘောဖြစ်ပါတယ်။နိုင်ငံတကာအကြီးစားမိုးရေမှောင်ခိုကိုင်းတစ်ခုနဲ့ပတ်သက်နေပုံရတယ်လို့ဟောင်ကောင်တာဝန်ရှိသူတွေကပြောပါတယ်။ထောက်အမေရိကကလာတဲ့ methamphetamine စစ်စစ်စိတ်ကြွဆေးရည်တွေကိုဟောင်ကောင်ကနေတဆင့်ဩစတြေးလျနိုင်ငံကိုပို့ဆောင်ဖို့ကြိုးစားတာဖြစ်တယ်လို့ဟောင်ကောင်အကောက်ခွန်ဌာနရဲ့မိုးရေဆေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မဆုမြတ်မွန်တို့ကအချိန်ကြာပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကစပြီးတော့စနေညအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှမြန်မာနိုင်ငံတော်ဝန်လူခွင့်အချိန်တွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံကစစ်ဘေးဒုက္ခသည်တွေဟာနေရေးစားရေးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်။အဲ့ဒီကမှပညာသင်ကြရမယ့်အရွယ်ကလေးငယ်တွေဟာပညာသင်နိုင်တဲ့အခြေအနေနဲ့လည်းအလန်းဝေးနေကြရပါတယ်။တချို့ကမိသားစုဝန်ရေးအတွက်ကိုပါတပိုင်းတနိုင်ကူညီပေးနေရတဲ့အခြေအနေကိုတော့ဒုအတန်အစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
။ဆရာဝန်ကြီးတော့ကျောင်းကျောင်းသွားတဲ့အရေးဒီမှာကျောင်းလည်းမပြောရတရားကကမ္ဘာတန်ဒီဝါရှိတယ်ဘူတာဝင်အချင်းအယူလေးဒီပူတော့မလုံချာကြောက်တယ်လေဒီမျိုးဆုံးမဆုပ်ပြနေလေ
ရှမ်းပြည်နယ်မြောက်ပိုင်းစစ်ဘေးရှောင်စခန်းတွေမှာရှိတဲ့ကလေးအများပြားဟာသူတို့မိသားစုစားဝတ်နေရေးကိုကူညီနိုင်ဖို့အလုပ်လုပ်နေတာကြောင့်ပညာရေးလင်ဟင်းနာတွေရှိနေပါတယ်စခန်းအများစုဟာစားနပ်ရိက္ခာအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုထပ်ပြီးတော့မရရှိတော့တာကြောင့်စစ်ဘေးရှောင်မိသားစုတွေဟာဆိုးဝါးတဲ့စားနပ်ရိက္ခာပြတ်တောက်မှုအခြေအနေတွေကိုကြုံတွေ့နေရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးပါမယ်။
သက်18နှစ်မပြည့်သေးတဲ့ចောင်းនីအရွယ်သမီးမင်းကလေးနှစ်ယောက်တနေ့တကြီးမှလှုပ်သွားလို့ရမှာကြောင့်မိခင်ဖြစ်တဲ့ဒေါ်ကူမဆာဟာစိတ်မချနိုင်ဖြစ်နေပါဗါး ပေးကင်းစီဖို့တတိထားရမယ့်အရာတွေကိုသမီးတွေကိုအထက်ထက်မှာကြားနေခဲ့ပါတယ
်။ဘာမျိုးဖြစ်ပူလဲဆိုတော့အပြေမှာဖြစ်လာတဲ့သူတို့ကဆိုးွားတဲ့နေရာတို့မပြေတ냐ရှုပ်ခိုးတဲ့နေရာလက်မလာလို့ကြောက်တာတော့အမျိုးကိုဆုံးရင်လည်းပြီးတော့အပြင်ထွက်တဲ့ရောက်ကြလိုက်တဲ့ဘေးတယောက်ဖြစ်ခိုးလေလက်မလက်နဲ့တ냐ဘယ်လိုပြောလဲနားမထောင်ရဲအဲ့လိုမျိုးဆုံးမတူပြေးရင်အမျိုးကိုဆုံးရင်လည်းလို့ပြောလိုက်လေအင်ထောက်ကြလည်းကြောက်တယ်လေ
တော်ကူမစာရုံမိသားစုကရှမ်းပြည်နယ်ကုတ်ခိုင်မြို့လီစုစစ်ပေးဆောင်စခန်းမှာစစ်ဆောင်နေတာရှင်းနှစ်ခန့်ရှိနေပါပြီ။တော်ကူမစာနဲ့သူ့မျိုးသားတို့နှစ်ဦးလုံးကနေစားလုပ်သမားအဖြစ်နဲ့လုပ်ကင်ကြပေမဲ့အခုတလောအလုံးမရတာကြောင့်တော်ကူမစာကစစ်ဆောင်စခန်းဝန်းကျင်မှာအလေးကျပေါက်တဲ့မြင်းခွာတွေခူပြီးပြန်ရောက်ရင်းဝင်ငွေရှာနေရပါတယ်။မြင်းခွာတပိတ်သားကိုဈေးအမြင့်ဆုံး 9,000 ကျပ်သာရပြီးအနည်းဆုံး2ရက်လောက်ခူပြီးစုမှသာတပိတ်သားပြည့်ပြည့်ရတယ်လို့ဆိုပါတယ်။ပုံမှန်ဝင်ငွေမရှိပဲမိသားစုစားဖို့နေရီပို့ပို့ခက်ခဲလာတာကြောင့်အသက်18နှစ်နဲ့15နှစ်အရွယ်သမီးနှစ်ယောက်ကဒီအကျက်တဲကိုကူညီနိုင်မှုမူဆယ်မျိုးကထမင်းဆိုင်နဲ့အကင်ဆိုင်တွေမှာစိုင်အကူအနေနဲ့သွားပြီးအလုပ်လုပ်ကြရပါတော့တယ
်ဆရာဝန်ကြီးတော့ကျောင်းသွားတဲ့အရေးဖြစ်ပေါ်ကျောင်းထဲမှာတွေ့ရတယောက်ကခုနကတယောက်ရှိတော့ရုပ်ကိုတော်ဝင်အချင်းအရွယ်ပဲလေဖြစ်ပေါ်တော့မလုံချေတာကြောက်တယ်လေဒီမျိုးဆုံးမပြောပြနေလေ
ရွှေမအလုတ်ထွက်လုတ်ကြရတဲ့သားသမီးတွေအတွက်မိဘတွေကအခုလိုစိုးရိမ်မှုတွေရှိနေရတာကလည်းအကြောင်းရှိပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအသက်မပြည့်သေးတဲ့ကလေးတွေဟာတရုတ်နယ်စပ်အနီးကလိမ်မိုင်းဆိုင်ရာအမျက်ထုတ်တဲ့လူကုန်ကူးသူတွေရဲ့ပြစ်မှတ်ဖြစ်လာနေတယ်လို့2022အမေရိကန်လူကုန်ကူးမှုအစီရင်ခံစာကဆိုပါတယ်။လီစုစစ်ဘေးရှောင်စခန်းတာဝန်ခံဒေါ်နိုစင်လေးကတော့ကလေးတွေမှာဖြစ်လာနိုင်တဲ့အန္တရာယ်တွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေရှိနေပါတယ်။
များသောအားဖြင့်အမျိုးသမီးတွေပေါ့ဆိုရင်လည်းလိမ်မက်ခံရလူကုန်ကူးခံရမှလည်းသူတို့အတွက်ဆိုရင်လည်းသူတို့အသိပညာဘာမှမရှိသေးဘူးဟိုတောင်ပေါ်ကနေဆင်းလာတယ်ဆိုတော့သူတို့မှဘာမှဆိုဘာမှကိုမရှိသေးတာ၄တန်း၅တန်း၆တန်း၇တန်းတော့ပြောတာအကကြီးတော်ခွေးတောင်သူတို့မရေးနိုင်ဘူးဘာမှဆောက်ဆိုရင်သူတို့ဒီတောင်ပေါ်ကအတန်တကြီးသွားတာအဲကြောင့်မို့လဲခီးသွားရင်လည်းပဲသူတို့ဘဝလိမ်မက်ဆိုင်အမျက်ထုံးခံရတာတို့မတော်တရားပြစ်ခံရတာတို့အဲသူတို့တဲ့ဆိုရင်ဒါပေါ့
လီစုစစ်ဘေးရှောင်စခန်းမှာစစ်ဆောင်မိသားစု40ကျော်ရှိပြီးအဲ့ဒီထဲကမိသားစုတိုင်းလူလူကစားဝတ်နေရေးကြက်တဲမှုတွေကိုကြုံနေကြရပါတယ်။ဒါကြောင့်မိသားစုအကြက်တဲကိုတဖက်တလန်းကကူညီနိုင်ဖို့ကျောင်းပညာရေးရပ်နားပြီးအလုပ်လုပ်နေကြရတဲ့အသက်18နှစ်အောက်ကလေးတွေလီစုကတ်မှာ18ယောက်အထိရှိနေပါတယ်။ဒီလိုအခြေအနေတွေကလီစုစစ်ဆောင်စခန်းတစ်ခုထဲမှာဖြစ်နေတာတော့မဟုတ်ပါဘူး။ကုတ်ခိုင်မြို့နယ်မှာစစ်ဘေးရှောင်စခန်း15ခုအထိရှိပြီးအရင်ကစစ်ဘေးရှောင်သူတွေအတွက်အစိုးရပြည်ရင်းအဖွဲ့အစည်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးလို့ရှိပါတယ်။ဒါပေမဲ့စစ်ကောင်စီလက်ထက်မှာတော့အစိုးရရဲ့လူမှုကယ်ဆယ်ရေးထောက်ပံ့မှုတွေအပါအဝင်နိုင်ငံတကာနဲ့ပြည်ရင်းအဖွဲ့အစည်းတွေစီကအထောက်ပံ့တွေမရရှိတော့တဲ့စစ်ဆောင်စခန်းတွေရှိလာပါတယ်။အထူးသဖြင့်စာနယ်ရိက္ခာအကူအညီတွေရနာခံလိုက်ရပြီးစစ်ဆောင်စခန်း15ခုမှာသုံးခုသာစာနယ်ရိက္ခာအကူအညီတွေရရှိတော့တာဖြစ်ပါတယ်။ဒေသခံစစ်ဆောင်မိသားစုတွေကတော့အခု2022မှာသူတို့ကြုံနေရတဲ့အခက်အခဲတွေကသူတို့တောက်လျှောက်ကြုံနေရတဲ့စားဝတ်နေရေးခက်ခဲမှုတွေနဲ့အဆိုးဆုံးပဲလို့ဆိုကြပါတယ်။ကုတ်ခိုင်ဆောင်စစ်ဘေးဆောင်စခန်းများတာဝန်ခံဦးဆိုင်သူကတော့ကုတ်ခိုင်မြို့စစ်ဘေးဆောင်စခန်းတွေရဲ့80ရာခိုင်နှုန်းလောက်ကအခုလိုစားဝတ်နေရေးကြက်တဲမှုတွေနဲ့စာနယ်ရိက္ခာပြတ်တောက်မှုတွေကြုံနေကြရတယ်လို့ဆိုပါတယ်။စနေကကြက်တဲမှုအစိုးဆုံးကြုံနေရတဲ့ကုတ်ခိုင်မျိုးနဲ့အလံဝေးတဲ့မုံစီ KBC စစ်ဆောင်စခန်းကစခန်းတာဝန်ခံကသူ့စခန်းမှာစနေရိတ်ခါလိုအပ်ချက်တွေဘလောက်ရှိနေတယ်လဲဆိုတာကိုဒုအတန်ကိုအခုလိုပြောပြပါဗျာ
။ဆိုအခုကတန်ကလည်းဒီမတို့ဒီစားတဲ့ရိုးရိုးစနေဆိုရင်8,000ဆိုတာတအားညာကြီးလေးတော့ဆန်အပုတ်ပြီးပါတယ်။အေးအဲ့လိုမျိုးကြီးဆိုတော့ဒီကြီးဆင်းတဲ့တအားသေးတက်နေတယ်ဆိုတော့အဲ့လိုမျိုးအခက်ခဲကြီးတအားတုံ့ပြန်နေရတော့ကျမင်းကတော့ခိုင်းဆိုတော့ဒီကကွန်သုံးနှစ်သားတာပေါ့ဒါမဲ့လို့အခုကျတော့တောင်းသွားတဲ့ကလေးတွေကိုပဲဦးစားပေးလိုက်ပြီးတော့မှမိဘတွေကတော့တရက်ကိုသုံးနှစ်နှစ်စားတယ်အဲတချို့ကတော့အင်တာနက်ပေါင်းရလေးနည်းနည်းလုပ်ထားတာရှိတယ်ကျောင်းချက်နည်းနည်းလုပ်ထားတာရှိတယ်အခုကျတော့ကျောင်းဘူးတွေနဲ့သူတွေအဲ့လိုမျိုးရောစားတာပေါ့ကျောင်းဘူးတောင်မှမရှိသေးဘူးလေဆရာမမရင်ကြီးလည်းစားနေရပြီ
COVID-19 ကူးစက်မှုတွေကြောင့်ကျောင်းတွေပိတ်ထားရတဲ့ကာလအတွင်းစစ်ဆောင်စခန်းမှာနေထိုင်ကြတဲ့ကလေးတွေဟာနိုင်ငံတော်ကအခြားကလေးတွေနဲ့နေတူပညာရေးနှောင့်နှေးမှုတွေရှိခဲ့ကြပါတယ်။ အချို့ကလေးတွေဟာကျောင်းစာနဲ့ဝေးနေတာပြင်ကြက်တဲနေတဲ့မိသားစုစာဝတ်နေရေးကိုကူညီနိုင်မှုကြောင်းရနာပြီးအလုံးလုံးကြဖို့ကိုပိုရွေးချယ်လာကြပါတယ်စစ်ဆောင်စခန်းတွေကအသက်မပြည့်သေးတဲ့ကလေးတွေဟာကျောင်းပညာရေးရနာပြီးအလုံးလုံးလာကြတဲ့နှုန်းဟာ2021စစ်အာဏာသိမ်းပြီးနောက်ပိုင်းပုံမြင့်တက်လာတယ်လို့စစ်ဆောင်စခန်းတာဝန်ခံတွေကတို့အတန်ကိုပြောပြကြပါတယ်ကလေးတိုင်းဟာသူတို့ဘဝရည်မှန်းချက်တွေအတွက်ပညာသင်ယူပိုင်ခွင့်အခွင့်အရေးရှိရမယ်ဆိုတာကအခြေခံလူခွင့်ရေးတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ကလေးတိုင်းအသက်14နှစ်အထိကျောင်းတက်ရမယ်လို့သတ်မှတ်ထားတာရှိပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအလို့သမားအဖွဲ့အစည်း ILO ကတော့အသက်5နှစ်ကနေအသက်9နှစ်အရွယ်ကြားမြန်မာကလေးတွေရဲ့စေပုံတပုံကကလေးအလို့သမားဖြစ်နေကြတယ်လို့ဒီနှစ်ဇွန်လအတွင်းမှာထုတ်ပြန်ထားပါတယ်။ ILO ခန့်မှန်းချက်အရ2021ခုနှစ်အတွင်းမြန်မာနိုင်ငံမှာအလို့ကန်ခွင့်လမ်းပေါင်း 1.6 တန်းခန့်ဆုံးရှုံးခဲ့ပြီးအကျိုးဆက်အနေနဲ့ကလေးတွေကိုအလုံးလုံးဖို့ခိုင်းစေမှုတွေပုံမြင့်တက်လာတယ်လို့သိရပါတယ်။အသက်18နှစ်အရွယ်မထွေးကကိုခိုင်မျိုးနဲ့အလံဝေးတဲ့ဟိုခိုစစ်ဆောင်စခန်းကစစ်ဆောင်မင်းကလေးတူပါ။သူကမိသားစုစားဖို့နေရတဲ့အတွက်ဇေရန်နဲ့ကြောင်းထွက်ပြီးစစ်ဆောင်အနီးကနေဆက်ရရွာတွေမှာကြုံရကြပန်းနေစားအလုပ်လုပ်နေရပါတယ်။အသက
်18အရမ်းနဲ့အစီအိုပြေဖို့သူများကိုချီးရတယ်။အစာလက်ဝယ်ရတယ်ဆိုတော့အရန်ခက်ခဲလူများလည်းဆိုတော့စာလက်ရှာရတဲ့သူများချီးပတ်ချီးလက်ပြန်အများရင်သူပြန်လည်းပေးတော့အဲ့လိုမောင်လေးကြောက်တဲ့တည်းလေကြောက်သေးတွေ့လို့မစားရတနာစီအယူတို့
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာဘဝရတ္တိအီရုံမုံနဲ့အလောက်ကန်အခွင့်လန်းတွေကနေပါပါတယ်ဒါကြောင့်လူငယ်တွေအများပြအလောက်ကန်အခွင့်လန်းတွေအတွက်အခြားမျိုးရွာတွေကိုထွက်ပြီးအလုံးလုံးကြရပါတယ်ဒီလိုအခြားနေရာတွေမှာအလုံးလုံးကြရတာနဲ့အမျှသူတို့ကြုံတွေ့နိုင်တဲ့အန္တရာယ်တွေကလည်းမြင့်တက်လာပါတယ်။အများအပြားအသက်မပြည့်ကြသေးတဲ့ကလေးတွေဟာမူဆယ်မြို့၊လောက်ကန်မြို့၊မိုင်လာမြို့နဲ့မန္တလေးရန်ကုန်တို့လိုမြို့တွေကိုထွက်ခွာပြီးအများစုကတော့အိမ်အကူ၊ဆိုင်းကူအဖြစ်နဲ့အလုံးလုံးကြပါတယ်။အသက်15နှစ်အရွယ်မထွေးရဲ့ညီမလေးကတော့ဝါကိုပိုင်းအုတ်ချုပ်ခွင့်ရဒေသအတွင်းကပန်ဆန်းမြို့ဘက်မှာအိမ်အကူအဖြစ်နဲ့အလုံးသွားလုပ်ပါတယ်။
အမေကနေမကောင်းလို့လေအမေကိုစေကူဖို့ပါလို့တရှိမှာအင်တန်ရှင်ကြီးအပြင်စီလဲတဲ့အင်ကြီးတွေတရှိော်ပေးတယ်အင်ကတန်ရှင်ကြီးလောက်လို့ဒါတော့ဘုတင်ပေးမလို့ပြောတာသူ့ကိုညီမလေးဖျားတော့ပြီးတော့
နှစ်ကာလရှည်ကြစွာစစ်ပေးဆောင်ပြီးနေထိုင်လာကြရတဲ့စစ်ပေးဆောင်ပြည်သူတွေရဲ့ဘဝကတဖြည်းဖြည်းပိုခက်ခဲမှုတွေနဲ့ကြုံလာနေကြရပါတယ်ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဆောင်စခန်းတွေကိုစစ်ကောင်စီဘက်ကအော်တိုဘာလကုန်မှာပိတ်သိမ်းဖို့ညွှန်ကြားချက်တွေလည်းရှိနေပါတယ်။ကိုခိုင်ဆောင်စစ်ပေးဆောင်စခန်းများတာဝန်ခံဦးဆိုင်တူကတော
့တချို့ကက်နေကြတော့ကက်တော့ကက်ဖြစ်တယ်ပေါ့။ဒါမဲ့ဒီအပစီတွေလည်းလာမကူညီဘူး။နောက်ရဒီအစိုးရကလည်းဒီကက်တွေကအချိန်မှမပြည့်ဘူးဆိုရင်တော့သူတို့အနေနဲ့ဖြစ်သိမ်းပြီဆိုတဲ့အယူပေါ့နော်။အဲ့လိုမျိုးတော့သူတို့ခံစားနေရတာပေါ့။တချို့ကြတော့လည်းညက်ပြန်ဖို့မစင်စားရဘူးပေါ့နော်။သူတို့အခုအနေထားဆိုရင်တော့အဲသူတို့အဖြေတော့ဘာမှတော့စဉ်းစားထားတာမရှိလို့တော့ပြောတာပဲရှင်ပါယေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှမှလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲထားပါတယ်ဒို့အတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာSoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့တို့တန်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။မကြာခင်မှာတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အဲ့မတိုင်ခင်တော့အခုအရင်ဆုံးဥတ္တမောင်တန်အစီအစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီမိုကရေစီစနစ်လို့ပြောကြတဲ့အခါတိုင်းလူတွေရဲ့ခေါင်းထဲပေါ်လာတဲ့နိုင်ငံတွေမှာအမေရိကန်ကထိတ်ဆုံးကပါဝင်ပါတယ်။အမေရိကန်ပြည်သူလူထုကရောအမေရိကန်ဒီမိုကရေစီပေါ်မှာဘယ်လိုမြင်ကြပါသလဲ။AB သတင်းဌာနနဲ့ NORC Center for Public Affairs Research တို့ပူးပေါင်းပြီးတော့စစ်တမ်းကောက်ယူခဲ့ပါတယ်။ အဲ့ဒီလူလူသဘောထားစစ်တမ်းနဲ့အမေရိကန်ရဲ့ဒီမိုကရေစီသဘောတဘာဝကိုဥတမောင်တန်းကဒေါက်တာတင့်ဆွေနဲ့ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုဒီမိုကရေစီပိုးရကြီးလို့လည်းတချို့ကခေါ်ကြပါတယ်ကမ္ဘာတစ်ပေါင်းကဒီမိုကရေစီရေးလှုပ်ရှားကြသူတွေဟာသူတို့လှုပ်ရှားမှုတွေအတွက်အမေရိကန်ကိုလက်နက်ကြီးကြပါလေ။သမ္မတ Trump လက်ထက်မှာတော့ဒီမိုကရေစီနဲ့တူခွေလှုပ်ရှားမှုတွေကနေနိုင်ရှင်မှုအရဝေးဝေးနေခဲ့ပေမဲ့သမ္မတ Biden လက်ထက်ရောက်လာတဲ့အခါမှာတော့ဒီမိုကရေစီနဲ့တူခွေကိစ္စတွေမှာအမေရိကန်နိုင်ငံကပြန်လည်ဥဆောင်မှုရဖို့ကြိုးစားလာတာကိုတွေ့ရပါတယ်။သမ္မတ Biden ကကမ္ဘာအခြေအနေကိုအကဲဖြတ်ရမှာလေ။အာဏာပိုင်စနစ်နဲ့ဒီမိုကရေစီကြားတိုက်ပွဲဖြစ်ကမ္ဘာနိုင်ငံကြီးခင်းကျင်းကိုရှုမြင်ထားပါတယ်ဒီလိုအချိန်မှာအမေရိကန်ပြည်သူတွေကတော့သူတို့ရဲ့ဒီမိုကရေစီစနစ်ကိုသူတို့အားရကျေနပ်ကြပါသလားဒီပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ္တကမ္ဘာအစည်းအဝေးမှာအမေရိကန်ဒီမိုကရေစီနဲ့လူ့လူအမြင်အကြောင်းကိုဆွေးနွေးတင်ပြချင်ပါတယ်ဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့1990ခုနှစ်ရွေးကောက်ပွဲမှာပလဲမြို့နယ်ကနေဒီကောက်တင်ပြောက်ခံရပြီး NLD အမတ်ဖြစ်တဲ့နောက်ပိုင်းမှာဒီမိုကရေစီရေးပြပလှူရှားမှုတွေမှာဥဆောင်ပါဝင်နေခဲ့တဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်။ဟိုမင်္ဂလာပါဆရာကြီ
း။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါခင်ဗျာဥက္ကမောဆရာကြီး။ဟ
ိုမကြာသေးခင်က AB သတင်းဌာနနဲ့ NORC Center for Public Affairs Research တို့ကပူးပေါင်းပြီးတော့အမေရိကန်ပြည်သူလူထုရဲ့အမြင်သဘောထားစစ်တမ်းတက်ကိုလေ့လာခဲ့ပါတယ်။အဲ့ဒီလိုလေ့လာခဲ့တဲ့အခါမှာကျွန်တော်တို့ဒီမိုကရေစီစနစ်ပေါ်အမြင်နဲ့ပါတာကိုတွေ့ရပါတယ်။ဒီစစ်တမ်းရဆိုလို့ရှိရင်တော့ကောင်းကောင်းလုပ်နိုင်တယ်လို့မြင်တဲ့သူက900ခန့်လုံးပဲရှိပါတယ်။52000ခန့်လုံးကတော့ကောင်းကောင်းလုံးမလုပ်ဘူးလို့မြင်ကြတာတွေ့ရပါတယ်။ပထမဦးဆုံးအနေနဲ့ပေါ့နော်ဆရာခြုံငုံပြီးတော့ပေါ့။သုံးသပ်ရလို့ရှိရင်ဆရာကအမေရိကန်ဒီမိုကရေစီစနစ်ကကောင်းကောင်းအလုပ်နေနိုင်တယ်လို့ပေါ်မြင်ပါသလားဆရာ
။ဟုတ်ကဲ့ကျွန်တော်အဲ့ဒီ NORC သုတေသနစာရင်ကိုဖတ်ပါတယ်။ဖတ်တော့ဒီသုတေသနဟာအမေရိကန်ပြည်ထောင်စုဒီကနေ့ဖြစ်နေတဲ့အနေအထားကိုသုံးသပ်တာတော့မှတ်နေ။ဒါပေမဲ့ကာလအားဖြင့်ဒီ2020ယူကော့ပွဲလွန်ကာလမှာဖြစ်နေတဲ့အခြေအနေယူကော့ပွဲလွန်မှာပြောင်းလာတဲ့လူအမြင်တွေကိုသုံးသပ်တယ်လို့ကျွန်တော်ကမြင်တယ်။တနည်းအားဖြင့်ဟိုအကန့်အသတ်ရှိနော်။အမေရိကန်ပြည်ထောင်စုကြီးစတဲ့ကလေးကနေခုချိန်ကြီးဒါဒီမိုကရေစီစနစ်ကတော့အလုပ်မဖြစ်ပါဘူးလို့ပြောဖို့ကျွန်တော်ကတော့သဘောမတူပဲနဲ့အလုပ်ဖြစ်တယ်လို့ပဲမြင်ပါတယ်။သို့တော့ဒီသုံးသပ်ချက်ကလည်းစနစ်တကျလေ့လာထားတာဖြစ်တော့ဒီကနေ့အနေထားအမေရိကန်ပြည်ထောင်စုရဲ့ရာခိုင်နှုန်းဘလောက်ကကောင်းမြင်ရာခိုင်နှုန်းဘလောက်ကတနည်းအားဖြင့်အနည်းနည်းတည်းကသာကောင်းမြင်တယ်ဆိုတဲ့အချက်ကတော့ဒါညင်းလို့မရတဲ့အခြေအနေတရားဖြစ်တယ်။တနည်းအားဖြင့်အခုသုတေသနဟာအမေရိကန်ဒီမိုကရေစီဆိုတာတဲ့အမေရိကန်ယူကော့ပွဲစနစ်အခြေပြသုတေသနတစ်ခုလို့ကျွန်တော်ကမြင်နေခင်ဗျာ။ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ့ဆရာ။ဟိုလက်ရှိဒီမိုကရေစီစနစ်ကကောင်းကောင်းအလုံးမလုံးဘူးလို့မြင်ရသူတွေအများစုကတော့ Republican Party ဝင်နေဖြစ်နေတာကိုသွားပြီးတွေ့ရတယ်ပေါ့နော်။ဆိုတော့လွန်ခဲ့တဲ့နှစ်နှစ်က32ရာခိုင်နှုန်းရှိတယ်အဒီနေ့မှာတော့68ရာခိုင်နှုန်းထိတောင်ဖြစ်သွားတယ်။ဒါပေမဲ့တစ်ဖက်ကျွန်တော်တို့ဒီမိုကရက်တစ် site ကိုလည်းကြည့်လို့ရှိရင်အရင်တော့ကဒီလိုဒီမိုကရေစီစနစ်ကအလုပ်ကောင်းကောင်းမလုပ်ဘူးလို့ပေါက်နေတဲ့ဒီမိုကရက်တွေ63ရာခိုင်နှုန်းရှိရနေအခုလှစ်လာချက်မှာတော့40ရာခိုင်နှုန်းထိကျသွားတာကိုတွေ့ရတယ်။အဲ့တော့ပါတီနှစ်ပါတီရဲ့အမြင်တွေလည်းမတူဘူးပြီးတော့ကိုယ့်ပါတီကအာဏာရနေတဲ့အချိန်နဲ့ကာလလည်းမတူဘူးဟုတ်ပေါ့ဆိုတော့ဘာကြောင့်လို့ဒီလိုလူတို့အမြင်ကအပြောင်းလဲတွေရှိလာရတယ်လို့ဆရာထင်ပါတယ
်ဟုတ်ကဲ့ဒီအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီဟာနိုင်ငံရေးပါတီကြီးနှစ်ခုကိုမန်နိုင်ပြုတ်ပြီးတော့လဲပတ်နေတာနှစ်ပေါင်းရာတိုင်းချီအဲ့ဒီတော့အမေရိကန်ပြည်သူလူထုကလည်းပါတီကြီးနှစ်ခုအတိုင်းအနေရောင်နဲ့အပြာရောင်နှစ်မျိုးပွဲတယ်ပွဲတိတိတာတာကိုပွဲနော်နောက်တစ်ခါကြားကြတယ်လို့ပြောရမယ်ဟိုနောက်တစ်ခါဒီပြီးခဲ့တဲ့ယူကော့ပွဲနှစ်ခုမှာတက်လာတဲ့ socialist အယူဆသမ္မတလောင်းနဲ့ရှိတော့ဒီသုံးစုတဲမှာအဓိကကတော့နှစ်ခုပေါ့နော် republic နဲ့ democrat အဲ့ဒါလို့နိုင်ငံရေးပါတီကပြည်သူလူထုကြီးအမေရိကန်ပြည်ထောင်စုပြည်သူလူထုကြီးကိုခွဲထားတော့လူထုကလည်းခွဲတဲ့လမ်းကြောင်းပေါ်မှာမြင်ကြတယ် အခုသူတည်သနာစာရဟာ2020တုန်းက Republican တပ်သားလောင်း Donald Trump နိုင်မယ်လို့တေချာပေါက်ကိန်းသေးပေါက်တွက်ထားရကနေရုပ်ကပွေရက်လက်ကြီးထွက်ထွက်ထွက်ထွက်ထွက်လာတဲ့အခါမှာနောက်ဆုံးအချိန်ကြတော့သူတို့တပ်သားလောင်းရှုံးတဲ့အခါမှာအခုချိန်ကြီးနှစ်ကြာတာတော့မှဒီ2020ရုပ်ကပွေဟာဟိုသူတို့အသုံးဆိုအခိုးယူခြင်းခံရတဲ့ရုပ်ကပွေရက်လက်လူယုံနေတဲ့လူကရာနှုတ်အတန်အသင့်ရှိသေးတဲ့အတွေ့တနည်းအားဖြင့်Republic တွေကသဘောမကျတယ်လို့ Democrat တွေကို၌ကလည်းပဲသူတို့ရဲ့သမ္မတသမ္မတသူတို့ပါတီအပေါ်မှာအားမရတာတွေရှိလာတဲ့အနေထားအခြေအနေပေါ်မှာလောက်တဲ့သူတည်တာဖြစ်တယ်လို့မြင်တဲ့အတွေ့ဒါကလည်းအရှိတရားတည့်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဆရာဒီမိုကရေစီဆိုတာလူထုကရွေးကောက်တင်ပြောက်တဲ့စနစ်လို့ဒီလိုပဲနားလည်ကြပါဦးဒါပေမဲ့သမ္မတကိုလည်းလူထုကရွေးကောက်တယ်လို့ပြောပေမဲ့လို့အမေရိကန်မှာတော့သမ္မတရွေးကောက်တယ်အဲသမ္မတကိုရွေးကောက်တဲ့အခွဲကပဲရွေးကောက်ကြတာများပါလေအဲ့တော့ဒီမိုကရေစီကိုလေ့လာတဲ့ဒါဒီမိုကရေစီရဲ့ပညာရမှာဖခင်ကြီးလို့လည်းပြောကြတဲ့ဒေါက်ကဆိုလို့ရှိရင်အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံစံတွေဟာဒီမိုကရေစီမကြတဲ့ဖွဲ့စည်းပုံဖြစ်တယ်လို့ပြောတယ်ပေါ့နော်ဆိုတော့တပြည်လုံးမှာလူလူမဲအရာနိုင်နေမယ်လို့လေဒါအမေရိကန်မှာဆိုရင်သမ္မတဖြစ်ချင်မှဖြစ်တာပေါ့ဆိုတော့အမေရိကန်ရဲ့ဒီမိုကရေစီစနစ်ပေါ့နော်ခုနသမ္မတရွေးချယ်ပွဲနဲ့စနစ်တွေပေါ်မှာဟိုဟောဆရာအနေနဲ့ပေါ့နော်ဘယ်လိုသုံးသပ်ပါလဲ
ဟုတ်ကဲ့ခင်ဗျဒီအမေရိကန်ရွေးကောက်ပွဲစနစ်တနည်းအားဖြင့်သမ္မတရွေးတဲ့စနစ်ဟာအတမရှုပ်ထွေးတဲ့စနစ်ကြီးတစ်ခုဖြစ်ပါတယ်ဆိုတော့ဟုတ်အစ်စ်နေများပြီးရှုပ်ခွေးတော့ပါဥပမာဆိုရင်ဒေါ်နယ်ထရမ့်နိုင်ခဲ့တဲ့ယူကောက်ပွဲတော့ကတပီလုံးရဲ့မဲဆန္ဒရခိုင်နှုန်းမှာဟယ်လာရီကလင်တန်ကတော့ပိုရတယ်တနည်းအားဖြင့်ဗမာပြည်မှာတုံးနေတဲ့အိန္ဒိယမှာတုံးနေတဲ့စနစ်အရာဆိုရင်တော့ဟယ်လာရီကသမ္မတဖြစ်စရာအကြောင်းရှိတယ်တနည်းအားဖြင့်သူဟာပြည်သူလူထုမဲဆန္ဒရှင်ရဲ့ပိုပြီးများဆုံးရခိုင်နှုန်းကိုရတဲ့သမ္မတလောက်ဖြစ်တယ်သို့တော့ဒေါ်နယ်ထရမ့်ပဲဖြစ်တဲ့ဒီစနစ်ကြီးကိုမေခွန်းတော့ထုတ်လာကြတယ်ဗျထုတ်လာတာကအခု၄နှစ်၈နှစ်မှမဟုတ်သေးဘူးရကလာမှလည်းထုတ်ကြတာပေါ့နော်ဒါပေမဲ့လို့အမေရိကရဲ့ဖွဲ့စည်းပုံအမေရိကရဲ့တပ်ပတရွေးချယ်ရေးစနစ်နဲ့ဥပဒေတွေဟာခိုင်မာအားကောင်းနေကြတာကြတော့ကျင့်လဲရနေတော့ဒါကိုပြင်ကြအောင်မယ်လို့တော့ကျွန်တော်မထင်တော့အမေရိကန်ဟာသူဆွဲထားတဲ့ဖွဲ့စည်းပုံသူဆွဲထားတဲ့ယူကပွဲစနစ်သူလောက်ထားတဲ့သမ္မတယူချိစနစ်တိုင်းဆက်သွားနေကြလေဦးမယ်ဒီအတိုင်းလည်းပဲသမ္မတလောင်းနေဟာသူတို့သမ္မတဖြစ်ရေးကိုပါတီလိုက်ပေါ့နော်ဟိုကြိုးစားကြရတယ်ဆိုတော့စကားတင်မှုအမျိုးမျိုးရှိတဲ့အနေမှာယူတနစကားခြေရနေစကားစိတ်တန့်စင်မှုမဟုတ်ဖဲနဲ့ထူးခြားတဲ့သမ္မတယူချိရေးကော်မတီကနေရွေးတယ်ဆိုတော့ကကျွန်တော်မြင်တာကတော့အမေရိကန်အတွက်ကတော့ဒီစနစ်ကြီးကိုပြောင်းကြလေဦးမယ်မဖြစ်ဘူးဒီအတိုင်းပဲသွားကြလေဦးမယ်နောင်ရွေးကောက်ပွဲတွေမှာလည်းသူတို့အနိုင်ရအောင်ဒီစနစ်အတိုင်းပဲလုပ်ကြလေဦးမယ်လို့ထင်တဲ့တွေ့ဒီကမ္ဘာမှာပထမဟိုတခုတည်းသောယူချီသမ္မတယူချီစနစ်ရှိတဲ့နိုင်ငံကြီးဆိုတော့ကျွန်တော်တို့ဟိုပြောရဆိုတာတော်တော်တော့ခက်တယ်သို့တော်သူဟာနဲ့သူတော့အဆင်ပြေနေတယ်လို့ချက်ပါလေဟုတ်ကဲ့
ဟုတ်ကဲ့ဆိုင်ဟိုနောက်ဆုံးမိငွန်းလေးပေါ့နော
်ကဲ
ဆိုတော့ဟိုတိုက်တိုက်ဆိုင်ဆိုင်ပဲပေါ့လေ2020မှာလဲအမေရိကန်မှာပြည်ကောက်ပွဲနိုဗင်ဘာလမှာပြည်ကောက်ပွဲလုပ်တယ်မကြာခင်မှာပဲကျွန်တော်တို့မြန်မာပြည်မှာပြည်ကောက်ပွဲလဲမြင်ပါခဲ့ပေါ့လေအဲ့ဒီ2020ပြည်ကောက်ပွဲပေါ်မှာတပ်ရာထရမ့်ကဒါမဲလိန်နာတွေမဲခူတာတွေရှိတယ်တမာတမမကြဘူးဆိုပြီးတော့အဲ့ဒီပြည်ကောက်ပွဲကာလအတွင်းမှာလဲဝေဖန်ခဲ့တယ်မဲရီအတွက်နေတဲ့ချိန်မှာလဲသူကဝေဖန်ခဲ့တယ်ပေါ့နော်အခုလူလူစစ်တမ်းမှာလည်းကြီးလိုက်တဲ့ခါကျသမ္မတဘိုင်ဒန်ကတရားမဝင်ဘူးလို့ပြောကြတဲ့ Republican တွေက52ရာခိုင်နှုန်းတောင်ရှိနေတာကိုတွေ့ရတယ်။နော်အဲ့တော့ဒီလူလူစစ်တမ်းကြောင်းရေးတဲ့သတင်းဆောင်ပါကိုဖတ်လိုက်တဲ့ခါမှာလည်းနော်သတင်းတောက်က Republican Party ဝင်တယောက်နဲ့တွေ့တဲ့ခါမှာအထောက်ထားတော့မရှိဘူး။မဲတွေကတော့လိန်နေတယ်ခုခဲ့တယ်ဆိုတော့ခံစားချက်တော့သူ့မှာရှိတယ်။ဒီခံစားချက်နဲ့သူတို့ကပြောတာဖြစ်တယ်လို့ပဲဒီကြက်ပါတရင်ဆောင်ပါတဲ့မှာရေးထားတာကိုဖတ်ရတယ်ပေါ့နော်အဲ့တော့အဲ့ဒီအချိန်မှာပဲ Trump နဲ့ Trump လူတွေကစစ်တပ်ကိုအာဏာသိမ်းအောင်ပြောဆိုနေကြတာတွေလည်း အဲကျွန်တော်တို့ကြားခဲ့ရဘူးလေပေါ့နော်ဆိုတော့ဒီအဖြစ်တွေကတိုက်တိုက်ဆိုင်ဆိုင်မြန်မာပြည်ကအဖြစ်တွေနဲ့တွားပြီးတူနေပါတယ်ဆိုတော့ဒါပေမဲ့အမေရိကန်နိုင်ငံကမြန်မာနိုင်ငံလိုအဖြစ်ဆိုးကြီးမကြုံပါဒီအလားတူအဖြစ်ဆိုးကြီးအမေရိကန်ဘာမကြုံရတာကအမေရိကန်ရဲ့ဒီမိုကရေစီစနစ်မှာဘာအားကောင်းချက်တွေရှိလို့လဲ
ဟုတ်ကဲ့အဲ့တော့အမေရိကန်ပြည်တော်စုကနှစ်ပေါင်း200ကျော်ခိုင်မာတဲ့ဒီမိုကရေစီစနစ်ကြီးရှိတယ်ခိုင်မာတဲ့ဖွဲ့စည်းအုပ်ချုပ်ပုံကြီးရှိတယ်နောက်တစ်ခါတကယ်အားကောင်းတဲ့မီဒီယာရှိတယ်လို့အားကောင်းတဲ့ဟိုဗမာပြည်အသုံးပေါ်လို့ Civil Society ဆိုတဲ့လူလူလူနာဖွဲ့စည်းတွေကလည်းသူ့ဟာနဲ့သူရှိနေကြတယ်ဒီလောက်ရှိနေကြတဲ့အခါမှာ2020ရွေးကောက်ပွဲတုန်းကဖြစ်ခဲ့တယ်လို့အစင်လာနဲ့ဆန့်ကျင်တဲ့ဟာကြီးတစ်ခုနောက်ဟိုအမေရိကန်စစ်တပ်ကိုနိုင်ကပေါ့နော်ယူကျင်တာမဟုတ်အိန္ဒိယစစ်တပ်လိုပဲဆိုတော့အဲ့ဒီအစင်လာကောင်းကြီးတနည်းအားဖြင့်အမေရိကန်စစ်တပ်တို့အိန္ဒိယစစ်တပ်တို့ဟာအစင်လာကောင်းကိုထိန်းတဲ့တပ်မတော်ကြီးတွေနှစ်ခုဖြစ်တယ်လို့ကျွန်တော်မြင်တယ်ဒါဟာအခရာကြတယ်လို့ထင်တယ်ကြံတဲ့ဟိုပညာရှင်ကိစ္စမီဒီယာကိစ္စတွေကတော့အစွဲနဲ့ထောက်ကူမှုပိုင်းဖြစ်ပြီးဟောကျွန်တော်အမြင်ကတော့တမရော်လို့ခေါ်တဲ့စစ်တပ်ပေါ့နော်အမေရိကန်စစ်တပ်ဟာသူ့နေရာအမှန်ကိုဆက်ပြီးတော့နေတဲ့နေကျင်တဲ့ဆုံးဖြတ်ချက်ကအဓိကကြလိမ့်မယ်ဒါကြောင့်လည်းပဲဒီနေ့ကဘာမှာစစ်အင်အားရအမေရိကန်ဟာနံပါတ်1နေရာကလည်းမကြဘူးတကယ်လို့သာအာဏာသိမ်းလိုက်ရဲ့သူကနံပါတ်1တော်ဝရလိရချင်မှာရလိမ့်မယ်လို့ထင်တယ်တွေ့ကျွန်တော်ကတော့အမေရိကန်တမရော်ရဲ့အစဉ်လာကိုပဲကျွန်တော်ပြောလို့ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကြီ
းဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာ
အခုဆွေးနွေးတင်ပြသွားသူကတော့ဒီခေတ်တုန်းက1969နှစ်ရွေးကောက်ပွဲမှာပလဲမြို့နယ်ကနေအနိုင်ရရှိခဲ့တဲ့ NLD လွှတ်တော်ဘက်ဒေါက်တာတင်ဆွေဖြစ်ပါတယ်အခုလည်းမြန်မာရေးတွေကိုသုံးသပ်ဆွေးနွေးပေးနေသူကြောင့်ဖြစ်ပါတယ်ကျွန်တော်တမောင်သားပ
သောရရှင်ရဲ့အခုနောက်ဆင်ကြည့်ရှုခဲ့ရတာကတော့ဥတမောင်တန်းဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးဖြစ်ပါတယ်။မကြာခင်မှာတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE American အတန်ကနေ2022ခုနှစ်အောက်တိုဘာ29ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line meter 32 51နဲ့ line meter 190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုထင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာရေးကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးဆောင်ဆန်းစစ်ဆေးမှု Tom Andrews ကထောက်ပြပြောဆိုလိုက်ပါတယ်။မြန်မာရေးအာဆီယံ2စီးပွဲပွဲမှာပွဲကိုတော့အင်ဒိုနီးရှားနိုင်ငံမှာကျင်းပခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းမြန်မာသတင်းတွေကိုမတ်စုမြတ်မုံကကိုဝင်းခတ်မောင်နဲ့စူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေပိုဆိုးအောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ကလုပ်နေတယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးဆောင်ဆန်းရေးမှူး Tom Andrews ကထောက်ပြလိုက်ပါတယ်စစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်နေကြသူတွေအပေါ်စစ်တပ်ကတိုက်ခိုက်နေတဲ့လက်နက်တွေဟာရုရှားနိုင်ငံကဖြစ်တယ်ဆိုတာကိုအောက်တိုဘာလ26ရက်နေ့ကကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှထောက်ပြသွားခဲ့တာဖြစ်ပါတယ
် Some of the very types of weaponsthat are being used to attack the people of Ukraine are being used to attack the people of Myanmar and they come from the same source Russia
Ukraine ပြည်သူတွေအပေါ်တိုက်ခိုက်တဲ့နေရာမှာတုံးနေတဲ့တချို့လက်နက်တွေနဲ့မြန်မာပြည်သူတွေအပေါ်တိုက်ခိုက်တဲ့နေရာမှာတုံးနေတဲ့လက်နက်တွေဟာစင်တူဖြစ်နေပါတယ်ဒီလက်နက်တွေရဲ့ဇင်းမြစ်ကရုရှားနိုင်ငံကဖြစ်ပါတယ်လို့လူအခွင့်အရေးအထူးစုံစမ်းရေးမှူး Tom Andrews ကပြောကြားသွားခဲ့တာပါUkraine ဘက်ကနေနိုင်ငံတကာကကာကွယ်ပေးနေတဲ့အပေါ်မြန်မာပြည်သူတွေကထောက်ခံအားပေးကြပါတယ်။ဒါပေမဲ့ Ukraine အရေးကိစ္စကို၄ရက်အတွင်းမှာကင်တွယ်အရေးယူခဲ့တဲ့ကုလသမဂ္ဂကမြန်မာအရေးကိုအရေးယူကင်တွယ်ပေးဖို့အတွက်မြန်မာပြည်သူတွေစောင့်ဆိုင်းနေတာ18လကျော်ရှိနေပါပြီ။ရိုဟင်ဂျာတွေဆိုရင်စောင့်နေတာဒီထက်တောင်ပိုကြနေပါပြီလို့တတိယကော်မတီမှအထူးဆောင်ရွက်ရေးမှူး Tom Andrews ကပြောကြားပါတယ်။ အခုအညီလိုအပ်နေတဲ့မြန်မာနိုင်ငံအပေါ်ကုလသမဂ္ဂအဖွဲ့ဝင်တော်တော်များများကမကူညီတဲ့အပြင်ပြည်သူတွေအပေါ်စစ်ကောင်စီတိုက်ခိုက်နေတဲ့လက်နက်တွေကိုတချို့နိုင်ငံတွေကဆက်ပြီးတော့ပံ့ပိုးပေးနေတယ်။တချို့ကလည်းစစ်ကောင်စီကျင်းပမဲ့အတူရောက်ရွေးကောက်ပွဲကိုထောက်ခံမဲ့အရေးအယောင်တွေပြသနေတယ်လို့လည်းသူကပြောကြားသွားခဲ့ပါတယ်။ဖက်ပြောင်းလာတဲ့ရေတဲ့အရာရှိတချို့အပါအဝင်မြန်မာနိုင်ငံသား100ကျော်ကိုမလေးရှားနိုင်ငံကပြန်ပို့ခဲ့တာကိုလည်းသူကထောက်ပြသွားပါတယ်။လူမှုရေးလူသားချင်းစာနာမှုနဲ့ယဉ်ကျေးမှုဆိုင်ရာအရေးကိစ္စတွေကိုအဓိကဆွေးနွေးတဲ့တတိယကော်မတီမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးဆောင်ရွက်မှုကမြန်မာနိုင်ငံအကြောင်းကိုအပိုင်း၃ပိုင်းခွဲပြီးတော့တင်ပြသွားခဲ့တာဖြစ်ပါတယ်။စစ်ကောင်စီရဲ့လူသားမျိုးနွယ်မှုအပေါ်ကျူးလွန်မှုတွေဆေးရဆွေးကျူးလွန်မှုတွေနဲ့ပတ်သက်တဲ့သတင်းတွေမပေါက်ကြအောင်လို့အဲ့ဒီလိုလူမျိုးတွေကိုဖိနှိပ်မယ်ဆိုရင်တော့စစ်ကောင်စီအတွက်မှားရတာဖြစ်လိမ့်မယ်လို့ Mr. Andrews ကပြောပါတယ်။ကလေးငယ်အများပြားတေဆုံးခဲ့ရတဲ့လက်ရက်ကုံကျေးရွာအပေါ်လေကြောင်းတိုက်ခိုက်မှု၊ကချင်အရက်သားအများပြားတေဆုံးခဲ့တဲ့အနံ့ပါကျေးရွာအပေါ်ဘုံကျဲတိုက်ခိုက်မှုတွေအပါအဝင်မြန်မာပြည်သူတွေအပေါ်စစ်တပ်ရဲ့တိုက်ခိုက်မှုတွေကိုလည်းသူကတင်ပြသွားခဲ့ပါတယ်။အခုလိုလူခွင့်ရေးအခြေအနေဆိုးဝါးလာတဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်မှုမလုံလောက်တဲ့အပေါ်ဘယ်နဲ့နိုင်ငံကအတိအမှတ်ပြုပါသလဲမြန်မာနိုင်ငံအရေးကိုထိထိရောက်ရောက်စုပေါင်းကင်တွယ်ဖို့အတွက်ဘယ်နိုင်ငံကများလိုလိုလလဥဆောင်မလဲဆိုတဲ့မေးခွန်းတွေထုတ်ပြီးတော့တတိယကော်မတီမှသူ့ရဲ့မြန်မာနိုင်ငံကိစ္စတင်ပြမှုကို Tom Andrews ကအဆုံးသတ်သွားခဲ့ပါတယ် On your answers to these questions.
Thank you. Muchas gracias al relator.especial de permanente de Myanmar. မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးဆောင်ရွက်မှု Tom Andrews ရဲ့တင်ပြချက်တွေကိုမြန်မာနိုင်ငံကုလအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကလည်းထောက်ခံပြီးမြန်မာစစ်ကောင်စီပေါ်ရေးယူဖို့အကြံပြုချက်ချို့တင်ပြခဲ့ပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမှာမြန်မာပြည်သူတွေရဲ့အခြေအနေဟာတစ်နေ့တစ်နေ့ပိုဆိုးဝါးလာနေတယ်ဆိုတာကိုပြောကြားခဲ့ပါတယ်။စစ်ကောင်စီဟာစနစ်တကျကြဲကြဲပြန့်ပြန့်ပြည်သူတွေရဲ့အခြေခံခွင့်ရေးတွေကိုချိုးဖောက်နေတယ်လို့လည်းထောက်ပြပါဗျ။ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးအမြန်ဆွေးနွေးပြီးမြန်မာအပေါ်အလုံးစုံလက်နက်ရောင်းချတင်ပို့မှုတားမြစ်တဲ့သုံးဖြတ်ချက်ချမှတ်ပေးဖို့လည်းတမ်ဘတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းသွားခဲ့ပါဗ
ျ။ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာလူ့အခွင့်အရေးအထူးဆောင်ရွက်ရေးမှူး Tom Andrews ရဲ့ပြောကြားသွားချက်တွေဟာအခြေအမြစ်မရှိတဲ့ပြောကြားသွားချက်တွေသာဖြစ်တယ်လို့ရုရှားနိုင်ငံကတုံ့ပြန်ပါတယ်။လူ့အခွင့်အရေးအခြေအနေကိုတစ်ဖက်သက်တင်ပြတဲ့အစီရင်ခံစာဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာစစ်တပ်အသုံးပြုနေတာတွေဟာရုရှားလက်နက်တွေဖြစ်တယ်ဆိုတော့ Tom Andrews တင်ပြသွားချက်ကိုတော့သူကတိုက်ရိုက်တုံ့ပြန်သွားခြင်းမရှိပါဘူး။မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်တော်များများကမြန်မာနိုင်ငံကဆိုးဝါးလာတဲ့အခြေအနေအပေါ်ထောက်ပြသွားခဲ့ကြပါတယ်။မြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာမြန်မာနိုင်ငံအတွက်အခြေအနေဆိုးဝါးစေတယ်လို့အမေရိကန်ပြည်ထောင်စုကလည်းတင်ပြသွားပါတယ်။အကြမ်းဖက်မှုတွေကြားကလူ့အခွင့်အရေးကိုကာကွယ်ဖို့နဲ့ဒီမိုကရေစီရေးဆက်လက်တောင်းဆိုနေကြတဲ့ရဲရင့်တဲ့ပြည်သူတွေရဲ့တောင်းဆိုမှုတွေနဲ့တခြားစိန်ခေါ်မှုတွေကိုလျှစ်လျူရှုထားလို့မရဘူးလို့အမေရိကန်ပြည်ထောင်စုကပြောကြားသွားခဲ့ပါတယ်။EU ဥရောပသမ္မတကတော့လက်ရှိအခြေအနေအောက်မှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကနေနောက်ထပ်အကြမ်းဖက်မှုတွေသာဖြစ်လာလိမ့်မယ်လို့ယုံကြည်တယ်လို့ပြောပါရယ်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့အရသာပြည်သူတွေအထူးသဖြင့်ကလင်းငယ်တွေထိခိုက်သေးဆုံးနေတဲ့အပေါ် EU ရဲ့စိုးရိမ်မှုကိုလည်း EU ဥရောပသမ္မတကိုယ်စားလှယ်ကပြောကြားခဲ့ပါရယ်တရုတ်နိုင်ငံကတော့မြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးအတွက်အင်းနီးချင်းတရုတ်နိုင်ငံကလိုလားကြောင်းနဲ့မြန်မာအရေးအတွက်အာဆီယံဆောင်ရွက်နေတာကိုထောက်ခံတယ်လို့ပြောကြားပါရယ်လူ့အခွင့်အရေးတိုးတက်လာဖို့အတွက်သက်ဆိုင်သူအလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးမှုလုပ်ဖို့လိုအပ်တယ်လို့လည်းတရုတ်နိုင်ငံကဝင်ရောက်ဆွေးနွေးသွားခဲ့ပါတယ်။အခုလိုတတိယကော်မတီမှာမြန်မာနိုင်ငံအခြေအနေဆွေးနွေးချက်တွေအပေါ်စစ်ကောင်စီဘက်ကတော့ကြာတာရင်းနဲ့ညပိုင်းအထိတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူ
း။မြန်မာနိုင်ငံရဲ့နိုင်ငံရေးကြက်တဲကိုအပြေရှာရေးမှာအာဆီယံအဖွဲ့အစည်းသဘောတူချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်အရေးကြီးတယ်ဆိုတဲ့အချက်ကိုတက်ဆိုင်ရာဒေတာရင်းနိုင်ငံတွေကထပ်လောင်းအခိုင်အမာသဘောတူကြတဲ့အကြောင်းအောက်တိုဘာ29ရက်ကြာတာရင်းနေ့ကအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့မြန်မာအရေးအာဆီယံအထူးစည်းဝေးဝက်အပြီးအာဆီယံလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကကြေညာချက်ထုတ်ပြန်ပါတယ်။ဒါမဲ့နိုဝင်ဘာလအာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်ကြိုကျင်းပတဲ့အစည်းအဝေးဝက်အတွင်းမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ဒီထက်ပိုပြီးဆောင်ရွက်နိုင်ရေးတန်နိဋ္ဌာန်ခံခိုင်မာမာချမှတ်ဆောင်ရွက်နိုင်ရေးအဖွဲ့ဝင်တွေသဘောတူကြတဲ့အကြောင်းလဲကြာတာပြည်နှင့်ဆွေးနွေးပွဲအပြီးလက်ရှိအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဘက်ကတော့နိုင်ငံရေးအရာကိုစားမပြုသူတွေကိုဖိတ်ကြားတာဟာခွဲကြတာဖြစ်ပြီးအဖွဲ့ဝင်10နိုင်ငံလုံးမပါဘဲ6နိုင်ငံသာသဘောတူထုတ်ပြန်ချက်တွေကိုမြန်မာနိုင်ငံကလိုက်နာဆောင်ရွက်မှာမဟုတ်ဘူးလို့စစ်ကောင်စီကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့အရင်သဘောတူထားတဲ့ပုံသဘောတူညီချက်၅ရက်အကောင့်ထဲပေါ်ဖို့ဆောင်ရွက်မှုမရှိသလိုတိုးတက်မှုမရှိတဲ့အပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့စိတ်ပြတ်ရတယ်လို့လည်းအင်ဒိုနီးရှားနိုင်ငံသားဝင်ကြီး ရက်နာမာဆူရီကအာဆီယံနိုင်ငံတိုင်းဝန်ကြီးများအစည်းအဝေးအပွဲပြီးမှဝေဖန်ခဲ့ပါတယ်။ကချင်ပြည်နယ်ဖားကန်းမြို့အနီးကဂီတာဖျော်ပြပွဲကိုမြန်မာစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာနဲ့ပတ်သက်လို့လဲဝန်ကြီးမာဆူရီကအခုလိုအပြစ်တင်ခဲ့တာပါ။
Serangan yang dilakukan junta militer Myanmar pada saat pelaksanaan konser musik di Kachin harus dikecam dan
tidak Kachin Pinerin ga gita phyo bi wae ko Myanmar sit dak ga tai khai khe de phit ya ha pit tin shou cha tin de lo da ha belo ma lak khan nai ja ma shi de lou yet ba te song twa du ri ne tu ri ye mi ta su win ne ko Indonesia ni ne wan ne chang pyo cha lu ba de di lo chan pat lou yet dwe chat chin yat dan tin bi lo ကြာတာရင်းနေကမြမအေးထူးစီဝဲဝဲအပီပြုတ်လုတဲ့တရေသာရှင်လင်းဝဲမှာဝင်းကြီးမာဆူရီကပြောကြားသွားတာပါ KIO ထီထောင်တဲ့62နှစ်ပြည့်အခမ်းအနားအကျိုးဂီတဖျော်ပြဝဲကျင်းပနေချိန်မြမစစ်တပ်ကလေယောင်းကဘုံကျဲတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ဒါအပြင်းထန်ဆုံးပြောကြားခဲ့တာလည်းဖြစ်ပါတယ်မြမနိုင်ငံမှာမနစ်ဖေဗူလာမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအကြမ်းဖက်မှုတန်တရာလည်နေတဲ့အပေါ်အထူးစိတ်ပြက်မိတယ်လို့လည်းစင်ကူနိုင်ငံသားရဲ့ဝန်ကြီး Vivian Bella Krishnan ကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်မြန်မာနိုင်ငံကစိုးရွားလာနေတဲ့အခြေအနေတွေကိုနိုင်ငံတကာကထောက်ပြနေကြချိန်မှာပဲကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တပ်မဟာ6နေမြေဖြစ်တဲ့ဖားကန့်မြို့နယ်အနံ့ပါရွာမှာအောက်တိုဘာလ23ရက်တနင်္ဂနွေနေ့က KIO တီထောင်တာ62နှစ်ပြည့်အခမ်းအနားဂီတပွဲကျင်းပနေချိန်မှာပဲည7နာရီကျော်မှာစစ်ကောင်စီတပ်တွေလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုကြောင့်အများအများသေဆုံးထိခိုက်ဒဏ်ရာရခဲ့ပါတယ်။သေဆုံးသူ62ဦးထက်ရှိပြီးတော့ဒဏ်ရာရသူကလည်း60ကျော်တယ်လို့ပြန်ကြားရေးတာဝန်ကဗိုလ်မှူးကြီးနော်ဘူးကဗိုလ်ထုနေတုန်းက VOA မြန်မာပိုင်းကိုပြောကြားပါဗျ။အနံ့ပါရွာအပေါ်လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ KIA တပ်မဟာ6နယ်မြေဘက်အသွားအလာကိုစစ်တပ်ကပိတ်ထားခဲ့တာကြောင့်ထိခိုက်ဒဏ်ရာရသူတွေစိတ်ကူးသဖို့အခက်အခဲဖြစ်နေတယ်လို့လည်းသူကပြောပါဗျ။ဒါရရထားသူတွေကအချိန်မီဆေးမကုနိုင်လို့တေဆုံးသူတွေလည်းရှိတယ်လို့ဒေသခံတွေကပြောကြပါဗျ။ဒီလေကြောင်းတိုက်ခိုက်မှုမှာတေဆုံးသွားသူတွေဟာကချင်ပြည်သူတွေနဲ့ကချင်အစိုးရတွေဖြစ်တယ်ဆိုတာကောလာဟာလတွေသာဖြစ်ကြောင်းနဲ့တေဆုံးသွားသူတွေဟာ KIA တပ်မဟာမှုအပါအဝင် KIA တပ်ဖွဲ့ဝင်တွေနဲ့ PDF တွေသာဖြစ်ကြောင်းသတင်းထုတ်ပြန်ပါတယ်။အနံ့ပါရွာဟာ KIA တပ်မဟာ6ရဲ့ဌာနချုပ်နေမြေဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပေမဲ့ KIA ဘက်ကတော့ဒါဟာတပ်စခန်းမဟုတ်ကြောင်းနဲ့ခီးသွားတွေခိတ္တနားခိုရဈေးဆိုင်တန်းစခန်းငယ်ဖြစ်ကြောင်းတုံ့ပြန်ထားပါတယ
်တပတ်တွင်ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မှုအနေနဲ့ကိုဝင်းခမ်းမောင်တို့ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မအီတန့်စင်ကကိုအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကီးဖ်မြို့တော်မှာမီးပြတ်နေပါတယ်။ယူကရိန်းနိုင်ငံကိုရုရှားရဲ့တိုက်ခိုက်မှုခံရလို့ပျက်စီးသွားတဲ့နေရာမှာနိုင်ငံလေပိုင်းကလျှက်စစ်ဖြန့်ချီဆိုင်ရာစစ်ပစ္စည်းတွေလည်းပါဝင်ခဲ့တဲ့အကြောင်းယူကရိန်းနာကိုလျှက်စစ်ကုမ္ပဏီကပြောပါလိမ့်။ပျက်စီးသွားတဲ့အဆောက်အုံတွေကိုပြင်ဆင်ဖို့နဲ့တုံးလို့အားနဲ့မမျှတာမျိုးကိုဟန့်တားနိုင်ဖို့နိုင်ငံတွင်းကနေရာဒေသတော်တော်များများခွဲတန်းနဲ့လျှက်စစ်ဖြန့်ချီသွားမယ့်အကြောင်းအစိုးရလျှက်စစ်တပ်အားကုမ္ပဏီကအော်တိုဝါလာ29ရက်နေ့တုန်းကကြေညာထားခဲ့တာပါ။တချိန်တည်းမှာပဲယူကရိန်းဘယ်လာရုစ်နယ်စပ်မှာယူကရိန်းတပ်ဖွဲ့တွေကိုအင်အားတိုးပြီးတော့ချထားပါလေ
။အမေရိကန်တရားရေးဝန်ကြီးဌာနရဲ့လုပ်ငန်းတာဝန်ကိုအနောက်ရှက်ပေးဖို့ကြိုးပမ်းမှုနဲ့တရုတ်ထောင်လိုင်းရေးအရာရှိနှစ်ဦးကိုအမေရိကန်တရားရေးဝန်ကြီးဌာနကတရားစွဲဆိုလိုက်ပါရယ်။အခုလိုတရားစွဲဆိုမှုဟာအောက်တိုဘာ24ရက်နေ့ကတရုတ်နိုင်ငံသား13ယောက်ကိုတရှုံမှုနဲ့တရားစွဲဆိုကြောင်းကြေညာခဲ့တဲ့အမှုသုံးမှုတွေကတရားအမှုတမှုဖြစ်ပါရယ်။တရုတ်နိုင်ငံအခြေစိုက်ဟွာဝေးဆက်သွယ်ရေးကုမ္ပဏီကိုအမေရိကန်တရားရေးဝန်ကြီးဌာနကရာဇဝတ်မှုကြောင့်အရာတရားဆွဲဆိုထားမှုအပေါ်အနောက်အရှက်ပေးဩစာလွှမ်းမိုးမှုကြိုးပမ်းခဲ့တာကြောင့်တရုတ်ထောက်လိုင်းရေးအရာရှိနှစ်ဦးကိုနယူးယောက်အရှေ့ခံတရားရုံးမှာတရားလိုဦးကဆွဲချက်တင်ကြောင်း2019ခုနှစ်အတွင်းတရုတ်ထောက်လိုင်းရေးအရာရှိတွေကအမေရိကန်အစိုးရတရားဥပဒေစိုးမိုးရေးဌာနတစ်ခုကဝန်ထမ်းတဦးကိုဟွာဝေးအပေါ်တရားဆွဲထားမှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေခိုးယူဖို့စစ်ခိုင်းခဲ့ကြောင်းတရုတ်ထောက်လိုင်းရေးအရာရှိတွေကအမေရိကန်ဥပဒေဝန်ထမ်းတဦးကိုစီးရုံးနိုင်ခဲ့တယ်လို့ယူဆခဲ့ပေမဲ့တကယ်တော့အဲ့ဒီဝန်ထမ်းဟာပြည်ထောင်စုစုံစမ်းစစ်ဆေးဘယူရို FBI အတွက်အလုပ်လုပ်နေတဲ့တံပြန်ထောက်လိုင်းရေးတဦးဖြစ်ကြောင်းရှေ့နေချုပ်ဂါလန်ကပြောပါရယ်ခုအမှုမှာပါဝင်တဲ့သူ2ယောက်ကဒေါင်ဟီနဲ့ဇောင်ဝမ်တို့ဖြစ်ကြပြီးတရုတ်ပြည်မှာနေထိုင်ကြသူတွေဖြစ်ပါရယ်
ပြည်ခေတ်သတင်းပတ်တွင်တောင်နှင်းမြကိုရီးယားနှစ်နိုင်ငံတို့အပြန်အလှန်တတိပေးဒုံးကျည်ပြခတ်ဆန့်သက်ခဲ့ကြပါသည်။အော်တိုဘာလ24ရက်နေ့မနက်ပိုင်းမှာမြောက်ကိုရီးယားကုန်သွယ်ရေးသမောနှစ်နိုင်ငံနေဆက်ကိုဖျက်တာကြောင့်တောင်ကိုရီးယားဘက်ကပြခတ်တတိပေးခဲ့ပါသည်။အဲဒီနောက်မိနစ်90အကြာမှာမြောက်ကိုရီးယားဘက်က10ချိန်ပြန်ပြီးတော့ပြခတ်ခဲ့ပါသည်။မြောက်ကိုရီးယားရဲ့အန္တရာယ်ကိုရင်ဆိုင်နိုင်ဖို့တောင်ကိုရီးယားကစစ်သင်္ဘောတွေနဲ့ကန့်တက်ရင်တွေအပါအဝင်အကြီးစားကန့်တက်တိုက်ပွဲစီးလေးချင်းမှုတစ်ရက်ကိုအော်တိုဘာလ26ရက်နေ့ကလုပ်ခဲ့ပါသည်။ကုန်းရည်နယ်သွဲပါဝင်တဲ့စနေရက်ကြာကန့်တက်တိုက်ပွဲစီးလေးချင်းမှုကိုတောင်ကိုရီးယားအရှိကန်ကြီးကပိုဟန်မှာလေ့ကျင့်ခဲ့ကြတာဖြစ်ပြီးမြန်မာတက်တွေနဲ့ပူးတွဲစီးလေးချင်းမှုမှာလည်းပါဝင်ပါသည်။ဒီလိုတောင်ကိုရီးယားရဲ့စီးလေးချင်းမှုပေါ်မှာမကြီးတဲ့မြောက်ကိုရီးယားကဒီနှစ်ထဲမှာဒုံးကျည်ဆန့်သက်မှုစံချိန်တင်အောင်ဆန့်သက်ခဲ့ပြီးတော့တနိုင်ငံပြည်လည်းနေဆက်အနည်းမှာပြစ်ခတ်တာတွေလည်းလုပ်ခဲ့ပါသည်။မြောက်ကိုရီးယားဘက်ကနျူကလ িয়ার ဆက်တမ်းမှုတွေကိုဆွတိုးပြီးတော့လုပ်လာမယ်ဆိုရင်တားဆီးကာကွယ်တိုင်ဖို့တုံ့ပြန်လှုံ့ဆော်သွားမယ်အကြောင်းကိုလည်းအမေရိကန်တောင်ကိုရီးယားနဲ့ဂျပန်သုံးနိုင်ငံကအော်တိုဘာလ28ရက်နေ့မှာသဘောတူခဲ့ကြပါသည်
။ဗြိတိန်နိုင်ငံဝန်ကြီးချုပ်အဖြစ်ရရှိစနက်ရာထူးတက်လာပြီးအစိုးရအသစ်တွေလည်းဒီသတင်းပတ်တွင်းမှာဖွဲ့စည်းထားပြီးဖြစ်ပါတယ်။ဗြိတိန်ဗန္နာရေးဝန်ကြီးဟောင်းအဖြစ်တာဝန်ယူခဲ့တဲ့အသက်42နှစ်အရွယ်ရရှိစနက်ဟာဗြိတိန်သမိုင်းမှာမြင့်နေရာအတွင်းအသက်အငယ်ဆုံးဝန်ကြီးချုပ်ဖြစ်တဲ့အပြင်ဗြိတိန်နိုင်ငံရဲ့ပထမဆုံးအိန္ဒိယနယ်ပယ်ဝန်ကြီးချုပ်လည်းဖြစ်ပါတယ်ထွက်သွားတဲ့ဝန်ကြီးချုပ်လစ်ထရပ်စ်လက်ထက်မှာမအောင်မြင်ခဲ့တဲ့စီးပွားရေးအစီအစဉ်တွေအပါအဝင်ဗြိတိန်နိုင်ငံလက်တလောချုပ်နေရတဲ့စီးပွားရေးအခက်အခဲတွေကိုကြော်လောက်ဖို့လှုံ့ဆော်သွားမယ့်အကြောင်းပြည်သူကိုဝန်ကြီးချုပ်ဖြစ်ပထမဆုံးတရားဝင်ပြောတဲ့မိန့်ခွန်းမှာကတိပေးပြောကြားခဲ့ပါတယ်
ခေါင်းစည်းပွားကိုတတ်တတ်ရရမချုံတဲ့အတွက်အဖမ်းခံရတဲ့မာဆာအာမီနီရဲဖမ်းထားစင်မှာတည်ဆုံခဲ့တဲ့ရဲ40မြောင်းနေအတွက်အော်တိုဝါလာ26ရက်နေ့မှာသူ့ကိုမြုပ်နှံထားရာအီဗန်အနောက်မြောက်ပိုင်းကကုတင်ဆိုင်ကိုလူရပေါင်းများစွာထိတဲ့ဆန္ဒပြခဲ့ကြပါလိမ့်လုံချုံတည့်ကျက်ထားတဲ့ဇာကလည်းဆန္ဒပြသူတွေကအာနာရှင်ကြဆုံးဖို့အပါဝင်ကြွေးကြော်တဲ့မျိုးနဲ့ချီတက်ခဲ့တာပါ။ရှီအိတ်ဘာသာဝင်မွတ်စလင်တွေကတိတ်ဆွန်းလူရဲ့40ပြည်နေမှာအထိမ့်မဲ့လုပ်လို့ရှိပါတယ်။အဲ့ဒီနေ့တွေမှာမင်းညင်းဒီပိုင်းမှာရှီအိတ်ဘာသာရေးဖျားချောင်းတစ်ခုမှာတတသမားတစ်ယောက်ကဝင်ပြီးတော့ပြစ်ခတ်ခဲ့တာကြောင့်လူ15ယောက်ထက်မနည်းတိတ်ဆုံးပြီးအယောက်40ကျော်ဒဏ်ရာရခဲ့တဲ့အကြောင်းအီရန်အစိုးရသတင်းမှာဖော်ပြထားပါတယ်။ရှီရာစ်မြို့မှာရှိတဲ့ရှာချာရတ်ဘာသာရေးအဆောက်အုံတွေကိုအခုလိုဝင်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်အီရန်အစိုးရမီဒီယာတွေမှာသုံးနှုန်းခဲ့ပါတယ်။တန်တရားရှိသူတွေနဲ့ကိုဖမ်းဆီးထားတယ်လို့လည်းပြောပါတယ်။ IS သွေးကြောအဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောတဲ့အကြောင်း Jihado Scope Online စာမျက်နှာမှာဖော်ပြထားပါတယ်။အီရန်တိုင်းကလုံးဝဆန္ဒပြပွဲတွေဖြစ်ပွားနေချိန်ဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အသက်22နှစ်အရွယ်အာမီနီကခါဒ်အမျိုးသမီးတယောက်ဖြစ်ပြီးတော့စတေမလာ73ရက်နေ့မှာခေါင်းစည်းပေါ်ဟာစနေနေ့ကြမချုံတဲ့အတွက်ရဲကဖမ်းဆီးခဲ့ပါသည်။ရဲဖမ်းထားစဉ်နောက်3ရက်အကြာမှာတည်ဆုံးခဲ့တာပါ။အဒီကယုံနေနေရဲတွေနဲ့ပြည်သူစစ်တပ်ဖွဲ့တွေကသူ့ရဲ့ဇာတိမျိုးနဲ့ခါဒစ္စတန်ပြည်နယ်တခြားနေရာတွေမှာချထားရလေဖြစ်ပါသည်။အီရန်ဆိုရတဲ့မီဒီယာတွေကလည်းဒီပြည်နယ်တွေကကြောင်းအလုံးနဲ့တက်ကူအလုံးကိုအဲ့ဒီနေ့မှာပိတ်တဲ့အကြောင်းနဲ့ဒါဟာတုတ်ကွေးရောဂါဖြစ်ပွားမှုကြောင့်ဆိုပြီးတော့အာဏာပိုင်တွေကပြောတာပါ။အာမနီရဲ့တည်ဆုံးမှုကအမျိုးသမီးတွေဟီဂျပ်ခေါင်းစည်းပေါ်မှာမချုံမနေရပြဋ္ဌာန်းထားရတဲ့ပတ်သက်ပြီးဒီသတင်းပတ်နဲ့ဒီဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်။အီရန်ရဲ့နိုင်ငံရေးစနစ်အပြောင်းလဲအတွက်တောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့တာပါ။ဒီလိုဆန္ဒပြပွဲတွေအတွင်းလူပေါင်း200ကျော်တည်ဆုံးခဲ့ပြီးတော့အနည်းဆုံးလူရာနဲ့ချီဖမ်းဆီးထိန်းသိမ်းခံထားရတဲ့အကြောင်းလူခွေလှုံ့ဆော်မှုအဖွဲ့တွေကပြောနေပါတယ်
။တဘာဝတက်ငွေဈေးတွေစံချိန်တွေတက်နေတာကြောင့်ထိုင်းနိုင်ငံမှာကြောင်မီသွေးတားပေးဆက်ရုံတချို့လည်းပန်းနိုင်တဲ့တက်တန်းကိုစွန့်ရင်ဆိုင်ရာလုံထုံးလုံနီကော်မရှင်ကတက်တန်းတိုးလိုက်ပါတယ်လေးရုညဉ့်ညမ်းစီတဲ့ကြောင်မီသွေးအစားတဘာဝကနေစွန့်ရင်ထုတ်ယူဖို့တိုက်တွန်းမှုတွေရှိနေချိန်မှာထိုင်းနိုင်ငံကအခုလိုကြောင်မီသွေးဆက်ရုံတွေလည်းပက်ခွဲတက်တန်းတိုးလိုက်တာပါ LNG တက်ငွေဈေးတွေမြင့်တက်နေတာကြောင့် LNG တက်ငွေတင်သွင်းမှုလျှော့ချနိုင်ရေးထိုင်းနိုင်ငံအနေနဲ့ကြောင်မီသွေးကနေပြန်ပြင်းပြဲစွန့်ရင်အထိတခြားလျက်စစ်ဓာတ်အားထုတ်လုပ်နိုင်တဲ့နည်းလမ်းတွေကိုရှာကြံနေကြောင်းလက်ထောက်အတွင်းဝင်Process Siri Tipprasami ကရိုက်တာသတင်းဌာနကိုပြောပါတယ်ယူကရိန်းစစ်ပွဲကြောင့်ရုရှားကဥရောပတိုက်ကိုလောင်းစားစီတင်ပို့မှုရှော့ချလိုက်တဲ့နောက်ဆက်တွဲအဖြစ်တန်ငွေဈေးတွေအခုနှစ်အတွင်းအစမတန်မြင့်တက်နေတာပါအာရှတိုက်က LNG တန်ငွေတွေကိုစံချိန်တွေပမာဏဝယ်ယူတင်သွင်းထားတာကြောင့်လောင်းစားစီပြက်လက်မဲ့စိုးရိမ်မှုအပေါ်အတိုင်းအတာတစ်ခုအထိရှော့ချနိုင်ပါတယ်ဒါပေမဲ့ဈေးပိုပေးတဲ့ဥရောပတိုက်ကိုတန်ငွေတွေပိုးပြီးတော့တင်ပို့နေတာကြောင့်အာရှတိုက်မှာဈေးတွေတိတိတသာတက်နေပါတယ်ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကာလအလွန်စီးပွားရေးလက်ပတ်မှုတွေပြန်အရှိန်ကောင်းလာနေပြီးလောင်စာဆီလိုအပ်မှုတွေအရင်ကထက်ပိုများနေတာကြောင့်လောင်စာဆီဈေးတွေလည်းတက်နေပါတယ်
တရုတ်နိုင်ငံအကြီးဆုံးမြို့ရှန်ဟိုင်းမှာအော်တိုဘားလ25ရက်နေ့ကစပြီးကိုဗစ်ကာကွယ်ဆေးရှူစည်းပေးတဲ့အစီအစဉ်ကိုစတင်ခဲ့ပါသည်။လွန်ခဲ့တဲ့6လအတွင်းကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပြီးတဲ့အသက်18နှစ်ကျော်သူတွေကြိုတင်စာရင်းပေးသွင်းရမှာဖြစ်ပြီးကိုဗစ်ကာကွယ်ဆေးရှူစည်းတဲ့ချိန်အခမဲ့ရမှာဖြစ်ပါသည်။ရှူစည်းပေးတာအချိန်တစ်မိနစ်အောက်ပဲကြာပါသည်။ရှူစည်းကိုဗစ် -19 ကာကွယ်ဆေးကနိုးလက်ဖက်ရည်တစ်ခွက်ကိုအနက်ရှူရတာနဲ့တူပြီးတော့နည်းနည်းချူတဲ့အရသာရှိတယ်ဆိုပြီးကိုရွေးကာကွယ်ဆေးရှူသွင်းခဲ့တဲ့ရှန်ဟိုင်းဒေသကတယောက်ကပြောပါသည်ဒီကာကွယ်ဆေးကိုရှူပြီးပြီးချင်းနိုင်ဝက်နေရင်အိမ်ပြန်အနားယူဖို့နဲ့တပတ်အတွင်းအရက်သီစာတောက်သုံးဖို့မသင့်တဲ့အကြောင်းကာကွယ်ဆေးထိုးလုပ်ငန်းအစီအစဉ်တွေကိုဆောင်ရွက်ပေးနေတဲ့ကျန်းမာရေးစင်တာကတာဝန်ရှိသူတယောက်ကပြောပါလိမ့်နှာခေါင်းကရှူသွင်းလိုက်တဲ့ဆေးကအဆုတ်တရှူတွေစီကိုပြန့်နှံ့သွားပြီးတော့ခန္ဓာကိုယ်တွေကပဋိပစ္စည်းထွက်ပေါ်လာတာကိုလှုံ့ဆော်ပေးတာပါပန်းတန်ရင်ကျက်နာတာရှိအဆုတ်လေးပြွန်လမ်းကြောင်းဆိုင်ရာယောဂါအဆုတ်အယိုးပွားယောဂါနဲ့အဆုတ်ယောဂါရှိတဲ့သူတွေအတွက်တော့ရှူသွင်းကိုဗစ်ဆေးကိုမသုံးသင့်တဲ့အကြောင်းရှန်ဟိုင်းကာကွယ်ဆေးထိုးအစီအစဉ်ကြီးကပြောပါလိမ့်ရှင
်။အော်တိုဘာ25ရက်နေ့တွင်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းစစ်ထရန်ကြောင့်အနည်းဆုံး25ယောက်သေဆုံးခဲ့ပြီးအိမ်တွေပျက်စီးတစ်ပင်တွေလည်းလမ်းတွေပိတ်တဲ့အပြင်လူသန်းနဲ့ခြေလက်စမီမရပဲနေနေရပါတယ်။သေဆုံးသူအများစုကတစ်ပင်ပိတာကြောင့်ဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်။မုန်တိုင်းကအနောက်ဘက်ကန်ကနေကုန်းတွင်းပိုင်းမရောက်မီလူအမျိုးများကိုဘေးလွရာကိုပြောင်းရွှေ့နိုင်ခဲ့တဲ့အတွက်လူအသေးပြောက်နှင်းသွားတဲ့ဆိုပေမဲ့ပျက်စီးတွေကတော့များခဲ့တယ်လို့အာနာပိုင်ကပြောပါတယ်ဘင်္ဂလားပင်လယ်အော်ကနေတနာယီ55မိုင်နှုန်းနဲ့ဆိုင်ကလုန်းမုန်တိုင်းစစ်ထရန်ဝင်ရောက်လာခဲ့ပြီးမြေနှိပ်ကမ်းနားကဒေသတွေမှာ10ပေလောက်ရေဖုံလွှမ်းခဲ့ပါတယ်လျှက်စစ်မီးတိုင်းအခု2000လောက်ပျက်စီးသွားတာကြောင့်လူဦးရေ8တန်းလောက်လျှက်စစ်မီးမရပဲဖြစ်နေကြောင်းလျှက်စစ်ဝန်ကြီးဌာနကနက်ဇရူဟာမစ်ကပြောပါတယ်ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာတော့အော်တိုဘာ25ရက်နေ့ညပိုင်းကငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်အနည်းဆုံးလူ36ယောက်တန်းရခဲ့ပြီးအပြည်ပြည်ဆိုင်ရာလေစိတ်တစ်ခုပိတ်ပင်ခဲ့ရသလိုဆေးရုံကလူနာတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ခဲ့ပါတယ်ဖိလစ်ပိုင်အေဘရာပြည်နယ်လက်ကယံမြို့အနောက်မြောက်ဘက်9မိုင်လောက်အကွာကိုဗိုလ်ပြုတ်ပြီးတော့ပြင်းအားဖြင့် 6.4 ရှိတဲ့ငလျင်လှုပ်ခဲ့တာပါငလင်ကအဘရာပြည်နယ်တောင်ပိုင်းမိုင်250ကျော်ဝေးတဲ့မြို့တော်မနီလာရဲ့နေရာတချို့အပါအဝင်မြောက်ပိုင်းလူစုံဒေသတဝိုက်အထိတက်ရောက်ခဲ့ပါတယ
်။တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကကိုအောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။သောဒရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကိုအီးမေးလ်ကဖြစ်ဖြစ်တော့ Facebook ကဖြစ်ဖြစ်တဆင့်ဆက်သွင်းနိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုဝင်းမင်းကတလဲကျင်ညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားတပ်တွေသိမ်းထားတဲ့ဒေတာတွေကဂျမိုင်းအဆောင်တွေဖျက်ဆီးခံနေရတယ်လို့ယူကရိန်းသမ္မတကပြောလိုက်ပါတယ်သမ္မတဗလန်ဒီမာဇယ်လန်စကီကရုရှားကြီးကျော်သူတွေဟာသိမ်းပိုက်ထားတဲ့ယူကရိန်းတောင်ပိုင်းခါဆန်ဒေတာကဆေးရုံတွေကိုပိတ်သိမ်းနေပြီးစေကီရီယာရီနဲ့အရေးပေါ်ကာရီနောက်ရှိတာတွေအကုန်မှာတည်ထုတ်နေတယ်လို့မနေ့ကပြောလိုက်ပါတယ်ယူကရိန်းအနေနဲ့ဒီသိမ်းပိုက်ခံဒေသတွေကိုပြန်သိမ်းပိုက်နိုင်ဖို့ပြင်ဆင်နေချိန်မှာရုရှားဘက်ကလည်းဒီဒေသမျိုးကြီးတွေကလူတွေကိုရွှေ့ပြောင်းခိုင်းနေပြီးလူနာတွေပါရွှေ့ထုတ်နေချိန်မှာအခုတော့ဆရာဝန်တွေကိုလည်းအတင်းဖိအားပေးရွှေ့ခိုင်းနေတယ်လို့သမ္မတဇယ်လန်စကီကဆက်ပြောခဲ့ပါတယ်ခင်ဗျာအမေရိကန်အောက်လွတ်တော်ဥက္ကဋ္ဌရဲ့အိမ်ထဲအထိလူတယောက်ဝင်လာပြီးခင်မွန်းတယ်ကိုရိုက်နဲ့တက်ခိုက်ခဲ့တဲ့ပေါ်အမေရိကန်သမ္မတကပြင်းပြထန်ထန်ဝေဖန်လိုက်ပါတယ်။မနေ့မနေ့ကဒီလူဟာအောက်လွတ်တော်ကထနန်စီဘလိုစီရဲ့ဆန်ဖရန်စစ္စကိုမြို့ကနေအိမ်တဲကိုဝင်ရောက်ပြီးနန်စီဗမာလဲလို့အော်ဟစ်ရှာရင်နောက်ဆုံးသူ့ခင်မွန်းကိုတက်ခိုက်ခဲ့တာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့အရင်တုန်းကလည်းအမေရိကန်လွှတ်တော်အဆောက်အဦကိုဝင်ချမ်းဖတ်တက်ခိုက်ခဲ့သူတချို့ကသုံးခဲ့တဲ့စကားလုံးတိုင်းနန်စီဗမာလဲလို့ပဲအခုထပ်အော်ပြီးအခုအိမ်ထဲထိဝင်ရှာတက်ခိုက်တာကအင်မတန်ဆိုးဝါးလုံးနဲ့လှုပ်ရပါလို့ဖီလာဒဲဖီးယားမြို့မှာတောက်ကြနေကလှုပ်ခဲ့တဲ့ဒီမိုကရက်တစ်ပါတီမဲဆွဲပွဲမှာပြောခဲ့ပါတယ်ခင်ဗျာ။ထောင်ဒဏ်3နှစ်ချခံထားရတဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုယာလက်ထက်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းပြန်လွတ်လာပါပြီ။နိုင်ငံတော်လျှို့ဝှက်ဥပဒေချုပ်ဖောက်မှုနဲ့အခုလိုထောင်ဒဏ်ချခံထားပြီးလှုပ်ရပြည့်ဖို့တစ်နှစ်ကျော်ကြာနေသေးပေမဲ့ဘာကြောင့်မနေ့တောက်ကြနေကအောက်တိုဘာ28ရက်မှာအခုလိုပြန်လွတ်ပေးလိုက်တယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဥမာကြီးကင်ဆာရောဂါခံစားနေရတဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဟောင်းအသက်84နှစ်ရွယ်ဦးစိုးဝင်းကိုနောက်ဆုံးရမဲသိမ်းထောင်ကပြန်လွှတ်ပေးလိုက်တယ်လို့နှိစက်သူတွေကအတည်ပြုပါတယ်ခင်ဗျ
သတင်းချင်းချုပ်ကိုကိုဝင်းမင်းချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်းလွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kali နဲ့ TN1 တို့ဖြစ်ပါတယ်။ VOA American အတန်းရဲ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ3052နဲ့လိုင်းလမီတာ190တို့ကနေအတန်းလွန်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာ။ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.